Dhaka in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOE American တန်ရဲ့2021ခုနှစ်မေလ23ရက်စာသပရင်းနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 40 48 50တွေကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
မမမအောင်လို့ရှင်ခုနှစ်ချိန်ရောက်ရုံချိန်မှာထောင်နှင်းစီထောင်နှင်းတရားရုံးကနေပေါ့နော်ထောင်၃နှစ်ချလိုက်ပါတယ်မမကာကြီးနဲ့ကျွန်တော်ဆိုးဆဲနဲ့ទីထားတာဒီ
မျိုးဖန်စီထောင်ချခံရတဲ့ DBB သတင်းတော်ရဲ့မိတ်ဆွေတူကပြောသွားတာပါအပြည့်စုံတော့နောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့ဖာပွန်ဒေတာကစစ်စခန်းတွေဆုတ်ခွာနေတဲ့သတင်းနဲ့မောင်တော်ဒေတာကအာစာအဖွဲ့ရဲ့တက်ခိုက်မှုတွေပါဝင်အမေရိကန်ကိုရောက်ရှိလာတဲ့စစ်ကောင်စီကခန့်အပ်လိုက်တဲ့တန်ဝန်နှန်းသစ်တွေအကြောင်းစာရတွေကိုနားဆင်ကြရမှာပါစီစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြောသနာရေးမြမရေးသုံးသက်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့တပတ်တွင်အားစားကဏ္ဍအစတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ကျော်သပရင်းနေ့မနက်ဖက်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နီယာနဲ့ကိုအောင်လူယူတို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာဘာသာရေးအယောက်ခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆီယာနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားရေးဝင်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဖွေကပြောကြားလိုက်ပါတယ်။ Washington DC မှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထုတ်ပြန်ခြင်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးဘလင်ကန်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ In Burma, the military coup leaders are among those responsible for ethnic cleansing.And other atrocities
မြန်မာနိုင်ငံမှာဆီယာနာသိန်းခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့အခြားရက်ဆက်ကြမ်းကြုတ်မှုတွေအပါအဝင်ကမ္ဘာတဝန်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံကအခြားဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိသူတွေဖြစ်ပါတယ်လို့သူကပြောသွားတာပါဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC အဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ကစတင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရအထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုတွေမှာပါဝင်တာလက်ခံခွင့်ပြုထားတဲ့နိုင်ငံတွေကို CPC စင်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတော့1996ခုနှစ်ခရဲကအထူးစိုးရိမ်ပွဲရာနိုင်ငံတွေစီးရင်မှထည့်သွင်းခဲ့တာပါမြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သတ်ချက်တွေကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကဝါရင့်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ် Washington DC အခြေစိုက်နာမည်ကြီးသတင်းစာနယ်ဇင်းအဖွဲ့တွေဖြစ်တဲ့ National Press ClubNPC နဲ့ National Press Club သတင်းစာနယ်ဇင်း Institute ရဲ့ခေါင်းဆောင်တွေကနေဗုဒ္ဓဖွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့ဖော်ပြထားတာဖြစ်ပါတယ်။လွတ်လပ်တဲ့လေလာသူတွေရဲ့အဆိုအရစစ်ကောင်စီထိမ့်သိမ်းထားတဲ့သတင်းတောက်စုစုပေါင်းအနည်းဆုံး40ဦးမကရှိနေကြောင်းဖော်ပြထားပါတယ်။ဒါအပြင်သတင်းယူတဲ့နေရာမှာလည်းအမျိုးမျိုးကန့်သတ်ချက်တွေကိုစစ်ကောင်စီကချမှတ်ထားတဲ့အပြင်ရုပ်သံလိုင်းအတွက်ဂျိုဒုစလောင်းတွေကိုပိတ်ပင်တာအင်တာနက်တွေဖြတ်တောက်တာစင်စာကန့်သတ်မှုတွေအပြင်ဥပဒေအရချင်းချောက်မှုတွေကိုပါစစ်ကောင်စီကပြုလုပ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါအပြင်အမေရိကန်သတင်းစာနယ်ဇင်းခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာထိုင်းနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့ဖမ်းဆီးခံထားရတဲ့ Democratic မြန်မာအတန်း DVB သတင်းတောက်တွေကိုချက်ချင်းလွှတ်ပေးပြီးသူတို့ကိုလက်ခံခိုလုံခွင့်ပေးခြင်းအပြင်ထိုင်းဆိုရအနေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသဖို့လည်းတောင်းဆိုထားပါတယ်။ဒီတော့တွင်ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာဘက်ကိုပြန်မပို့ရေးထိုင်းဝန်ကြီးချုပ်ပရာရွတ်ချန်ဝူချာအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့ကုလသမဂ္ဂအနေနဲ့ဂျာဝင်ဆောင်ရွက်ဖို့သက်ဆိုင်ရာကုလအထူးကိုယ်စားလှယ်၃ဦးကိုလည်း RSF ကတိုက်တွန်းထားပါရဲ့ရှင်။ဖက်စီခံထားရတဲ့ Democratic မြမအတန် DVB သတင်းတောက်ကိုမင်းညူကိုမနေ့ဗုဒ္ဓဘူးနေ့ကစစ်ကောင်စီကနေထောင်ဒဏ်၃နှစ်ပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေကြောက်မက်ဖွယ်ကောင်းနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကမနေ့ကတတိပေးပြောကြားခဲ့ပါတယ် စစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုပြစ်မှုကျူးလွန်မှုတွေကိုဖော်ထုတ်ရေးသားဖို့မြန်မာသတင်းသမားတွေဟာသူတို့ရဲ့အသက်တွေလွတ်လပ်မှုတွေကိုပေးဆက်နေရကြောင်း AI ဖွဲ့ကြီးရဲ့အရှိတောင်နဲ့အရှိအာရှဒေတာဆိုင်ရာလက်ထောက်ညွှန်ကြားမှု Emmeline Gill ကပြောပါတယ်။ဆီယာနာသိမ်းမှုကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်သူတွေတဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုတင်တန်းစဉ်လူငယ်ခေါင်းဆောင်အများအပြားပါဝင်နေတာကြောင့်သူတို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်ရကြောင်း Texas ပြည်နယ်အခြေစိုက် The Bush Institute ရဲ့ခေါင်းဆောင်မှုတင်တန်းမှု Michael Bailey က VOA ကိုပြောပါတယ်။သမ္မတဟောင်း George W. Bush တည်ထောင်ထားတဲ့ The Bush Institute ကနေဖွင့်လှစ်ထားတဲ့ Liberty and Leadership Forum ခေါင်းဆောင်မှုတင်တန်းကို2014ခုနှစ်ကစပြီးမြန်မာနိုင်ငံကလူငယ်တွေတက်ရောက်လေ့လာခွင့်ရခဲ့ကြတာဖြစ်ပါတယ်။လက်ရှိသူတို့အားလုံးနဲ့အဆက်အသွယ်တွေပြုလုပ်နေပြီးအများအပြားဟာပြည်ရင်းကနေထွက်ပြေးတင်းရှောင်နေကြရတယ်လို့ Michael Bailey ကပြောပါတယ
်။ We are continuing to monitor the situation and communicate daily with
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကအခြေအနေတွေကိုဆက်လက်စောင့်ကြည့်နေတယ်လို့ Liberty and Leadership တင်နန်းဆင်းခဲ့တဲ့လူငယ်ခေါင်းဆောင်89ဦးလုံးနဲ့လည်းနေ့စဉ်အဆက်အသွယ်တွေပြုလုပ်နေပါတယ်လို့သူကပြောသွားတာပါ။လက်ရှိမှာတော့သူတို့လိုအပ်တဲ့အကူအညီတွေကိုတက်နိုင်သလောက်ပံ့ပိုးကူညီပေးနေတယ်လို့သူတို့ရဲ့အသံတွေကိုနိုင်ငံတကာသိအောင်ဆောင်ရွက်ပေးနေတယ်လို့လည်း Mr. Bailey ကပြောပါတယ်။ Liberty and Leadership တင်နန်းစင်89ဦးထဲမှာမန္တလေးကတပိတ်ခေါင်းဆောင်ဒေါက်တာတေစာဆန်းအမျိုးသမီးတတိရှင်စုရမဖြိုးဖြိုးအောင်အပါဝင်ကချင်ကရင်ချင်းမြန်မာရခိုင်ရှမ်းစတဲ့တိုင်းရင်းသားတွေနဲ့နေပေါင်းစုံကထင်ရှားတဲ့လူငယ်တချို့လည်းပါဝင်ပါတယ်ရှင်။စကိုင်းတိုင်းကဏီမြို့နယ်ကလေးဝရာကြီးကားလန်းတပေးကရွာတချို့ကိုမေလ17ရက်နေ့22ရက်နေ့တုန်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒါဇင်နဲ့ချီတဲ့အမျိုးသားတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီဒေသအတွက်အရေးပေါ်စေဝါပစ္စည်းကူညီထောက်ပံ့နေတဲ့အမျိုးသမီးတဦးက VOA ကိုပြောပါတယ
်ကလေးဝရာကြီးတပ်တွေလမ်းမှာအောင်မင်္ဂလာရွာရှိတယ်အဲ့ဒီမှာကအော်ဒီသူကပဲပေါင်းဆောင်နေတဲ့လူတွေရှိရဲ့အဲ့မှာအဲ့ဒီလူတွေကိုအကောင်စီကနေမှ20ကျော်စတေးရဲ့နေရာကိုဖမ်းသွားတယ်။ယောက်ျားလေးမှန်ကုန်ခေါ်တယ်။အိုရန်ကျောင်းသားကစားပါသွားတယ်။အခုထိပဲခေါ်သွားတယ်မှန်လေ။ကျွန်တော်တို့တရေမရအောင
်။ဖမ်းဆီးသွားတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ဖို့စုံစမ်းနေဆဲဖြစ်ပါတယ်။ရင်းမပင်နဲ့ကဏီမြို့နယ်တဝိုက်မှာကျေးရွာသားတွေကအိမ်လုံတနက်တွေနဲ့စစ်ကောင်စီတပ်တွေကိုဧပြီလတုန်းကပြန်လည်ခုခံတိုက်ခိုက်ခဲ့ပြီးနောက်ပိုင်းအာဏာပိုင်တွေဘက်ကအခုလိုလိုက်လံဖမ်းဆီးနှိမ်နင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်စစ်ကောင်စီတပ်တွေကကဏီမြို့နယ်တဝိုက်တောင်ကုန်းတွေနဲ့ဖုံကြီးကျောင်းတွေမှာပါတက်ဆွဲလာကြတယ်လို့ဒေသခံတွေကပြောပါတယ်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9633လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မြန်မာနိုင်ငံတိုင်းသားဒေသတွေမှာမကြသေးငါဆက်လို့လက်နက်ကန်ပိပကတ်တွေတကြောပြန်ဖြစ်ပေါ်ရကထောင်နဲ့ချီတဲ့ဒေသခံတွေနေရာစွန့်ခွာတွပြေးနေရပြီးအကူအညီထောက်ပံ့တွေပေးရဖို့လဲခက်ခဲနေတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေသာမကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေချင်းချင်းကြားတိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြရတာလို့လဲမြန်မာနိုင်ငံခြေဆိုင်လူသားချင်းစာနာမှုအကူအညီပေးဖွဲ့စည်းတွေကပြောတဲ့အကြောင်းကုလသမဂ္ဂဒွန်ရင်မချိုးရဲ့ပြောဝင်ရကပြောဆိုလိုက်တာပါ
။ In Kachin State for example some 10,000 people have fled their homes due to renewed fighting
ပြောပြန်တဲ့ပွဲတွေကြောင့်ကချင်ပြည်နယ်မှာလူ1000လောက်ထွက်ပြေးကြရပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဒီနေ့စံကဆက်လို့နေရာစွန့်ခွာသူ 12,000 ကျော်ရှိခဲ့ပြီးဒီထက်ကမိသားစုတဝက်ကျော်လောက်ဟာကုထိဦးမဲ့အိမ်မှာဖြစ်နေသေးပါ။နိုင်ငံရှိတောင်ပိုင်းဒေသမှာဖေဖော်ဝါရီလကတည်းကဒီရောက်တက်ခဲ့မှုတွေလက်နက်ကြီးတွေမော်တာတွေနဲ့ပစ်ခတ်မှုတွေပါဝင်စစ်တပ်နဲ့ခရင်လက်နက်ကင်တပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးရသူ4000ကျော်ရှိတယ်လို့လည်းမြန်မာနိုင်ငံကကျွန်တော်တို့လုပ်ဖို့ကံပတ်တွေကပြောပါတယ်လို့ကုလသမဂ္ဂဒွန်ရင်မချိုးရဲ့ပြောဝင်ရသူစတီဖန်ဒူဂျာရက်ကဗိုလ်ထုံးနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်ဆန့်ကျင်ကန့်ကွက်မှုတွေနဲ့အတူတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားမှာလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါတိုက်ပွဲတွေနဲ့နိုင်ငံရေးမတည်မငြိမ်ခြေနေတွေကြောင့်အိန္ဒိယထိုင်းနဲ့အိန္ဒိယနိုင်ငံတွေကိုနေဆက်ဖြတ်ကျော်တင်းရှောင်သွားသူထောင်နဲ့ချေရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံက ပရိပကပ်ဖြစ်ရာဒေသတွေမှာရှိတဲ့လူပေါင်းတန်းလောက်အတွက်ကုလသမဂ္ဂနဲ့မိဖက်အဖွဲ့တွေအကူအညီပေးဖို့ကြိုးပမ်းနေပေမဲ့လူယုံရေးစိတ်မချရတာရောတွားရေးလာရင်းနဲ့ဗန္ဒိုင်းအခက်အခဲတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းရေးမှူးချုပ်ယုံကပြောဆိုထားပါတယ်စီးရီးတိမမှုတွေကြီးထွားလာနေတဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွင်ဟားမတ်စစ်သွေးကြွတမှုအများအပြားသေဆုံးကြောင်းဟားမတ်စ်ဖွဲ့နဲ့အစ္စရေးတာဝန်ရှိသူတွေပုံတွင်းကတတိပြုပါရယ်ဂါဇာမှာစစ်စင်ရေးတွေကိုကုခဲနေတဲ့စစ်ကောင်းဆောင်ဘဆမ်အီစာနဲ့တခြားစစ်ပတ်ဆိုင်ရာအစိုးရရရှိတွေသေဆုံးသွားကြောင်းဟားမတ်စ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစ္စရေးပြည်တွင်းလုံခြုံရေးအေဂျင်စီကလည်းဟားမတ်စ်တမှုအီစာအပြင်အင်ဂျင်နီယာဖွဲ့ကောင်းဆောင်စိုက်ဘာတိုက်ခိုက်မှုနဲ့ရော့ကက်ထုတ်လုပ်မှုတွေမှာဥဆောင်နေသူတွေပါဝင်တခြားထိတ်တန့်တာဝန်ရှိသူတွေတည်ဆုံသွားတဲ့အကြောင်းဗိုလ်ထုနည်းကပဲပြောဆိုထားပါတယ်။လေကြောင်းတိုက်ခိုက်မှုတွေအတွင်းဟားမတ်စ်လက်နက်ကိုင်အဖွဲ့ကစုစုပေါင်းဖွဲ့ဝင်၁၆ယောက်တည်ဆုံကြောင်းလည်းအစ္စရေးဆိုရကကြေညာထားတာပါ။ဂါဇာဒေသမှာရှိတဲ့ရဲနဲ့လူမျိုးရေးဆိုင်ရာအဆောက်အဦတွေကိုပိတ်မထားပြီးဗိုလ်ထုနည်းစောင်းမှာအစ္စရေးကလေကြောင်းကတိုက်ခိုက်ရမှာဟားမတ်စ်အဖွဲ့အစ်စ်မြင့်ရရှိတွေတည်ဆုံနေတာဖြစ်ပါတယ်။ဒီမှာမှုတွေကြီးထွားလာနေတဲ့အတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာကလည်းတတိပေးနေပါဗျာ
We strongly condemn the rocket attacks coming out of Gaza that are targeting innocent Israeli civilians and Israel has a right to defend itself
ဒီဇွေရတာတွေကိုပြစ်မှတ်ထားပြီးဂါဇာဒေသကနေရော့ကက်တွေနဲ့တိုက်ခတ်နေတာတွေကိုအပြင်းထန်ရှုတ်ချပါတယ်ဒီဇွေအနေနဲ့ခုခံကာကွယ်ပိုင်ခွင့်ရှိပါတယ်ပါလက်စတိုင်းတွေအနေနဲ့လည်းဘေးကင်းလုံခြုံစွာနေထိုင်ခွင့်ရှိပါတယ်အရေးကြီးဆုံးကတော့အကြမ်းဖက်တိုက်ခတ်မှုတွေရှော့ချကြဖို့ပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုသွားတာပါ။အင်လန်နေကဆက်လို့ကြီးထွားလာနေတဲ့ပရိပကတ်တွေအတွင်းကလေး73ယောက်ပါဝင်ပါလက်စတိုင်း53ယောက်တေဆုံးခဲ့ရပြီး300နီးပါးဒဏ်ရာရတဲ့အကြောင်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပြီးဟားမတ်စ်ဘွဲ့ရဲ့ရော့ကက်ပစ်ခတ်မှုတွေကြောင့်အစ္စရေးချောက်ဦးတေဆုံးကြောင်းလည်းအစ္စရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ရှိနေကမှာကဘာတဝမ်းကျမ်းမာရေးအရေးပေါ်ခြေနေကြုံရတဲ့အခါရင်းဆိုင်နိုင်အောင်ပုံမပူပေါင်းဆောင်ရပြီးပွင့်လင်းမြင်သာမှုရှိတဲ့စနစ်တရဖန်တီးဖို့ကိုဗစ်ရောဂါတွန့်ပြန်ဆောင်မှုနဲ့အကြောင်းရင်းတွေကိုဆက်စစ်လေ့လာခဲ့တဲ့တီချာလွတ်လပ်တဲ့အဖွဲ့ရဲ့ခေါင်းဆောင်တွေကပြောလိုက်ပါတယ်။စုစမ်းရေးအဖွဲ့ကတော့ကဘာကျမ်းမာရေးအဖွဲ့ WHO အဖွဲ့ဝင်တွေရဲ့တောင်းဆိုချက်အရညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြီးခဲ့တဲ့နှစ်ထဲမှာပဲဖော်ပြခဲ့တာပါ။စုစမ်းလေ့လာတွေ့ရှိချက်တွေကိုတော့အဖွဲ့ရဲ့ခေါင်းဆောင် Liberia သမ္မတဟောင်းအလန်ဂျန်စင်ဆာလစ်နဲ့အလန်ကလတ်တို့ကဗိုလ်ထုနယ်မှာအွန်လိုင်းကနေရှင်းပြခဲ့တာဖြစ်ပါတယ
် This is an ongoing disaster that we believe could have been prevented
ဒါစီလိုရနိုင်တယ်လို့ကျွန်မတို့ယုံကြည်ထားတဲ့ကပေးကြီးဆက်ဖြစ်နေတာပါပြင်ဆင်မှုနဲ့တုံ့ပြန်မှုတွေမှာပြက်ကွက်မှုတွေဟောက်ွက်တွေနဲ့ကြန့်ကြန့်မှုတွေကြောင့်ကူးစက်မှုကနေကာယရောဂါအဆင့်ထိရောက်လာခဲ့တဲ့အထောက်အထားတွေလည်းတွေ့ရပါတယ်ဒါတိတ်ကမာရီပေါ်သင်္ကန်းစာမြည်ယူခဲ့တာတွေလည်းပါဝင်ပါတယ်လို့လိုက်ဘေးရီးယားသမ္မတဟောင်းပြောဆိုသွားတာပါပူအောင်ဆောင်ရွက်မှုတွေနဲ့ကမ္ဘာတဝန်းဥဆောင်မှုပေးနိုင်သူမရှိခဲ့တယ်လို့ကမ္ဘာတဝန်းတင်းမာမှုတွေကြောင့်နိုင်ငံတကာဖွဲ့စည်းတွေကပူအောင်ဆောင်ရွက်ဖို့ကြိုးပမ်းမှုတွေမှာထိခိုက်ခဲ့ရတယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ် WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးရဲ့နှေးခွေပြီးအားနည်းတဲ့ဆောင်ရွက်ပုံတွေကြောင့်တည်ထနာကိုပိုဆိုးစေခဲ့တယ်လို့လည်းနယူးဇီလန်ဝန်ကြီးချုပ်ဟောင်းကပြောဆိုခဲ့တာပါကယောဂါကိုဟန်တာဖို့နဲ့အရှင်ရောအောင်လုပ်ဖို့ကြိုးပမ်းရမှာကမ္ဘာတဝန်းနိုင်ငံတွေကတက်တက်ချွတ်ချွတ်မဟာဗျူဟာတွေချဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းလဲစုံစမ်းရေးအဖွဲ့ကထောက်ပြထားပါတယ
် Direct from Washington The Voice of America The VOA
ထိတဲ့ရောက်နိုင်ငံကသတင်းတွေကို Man Engine နိုင်နဲ့ကိုအောင်လူလူကပြောပြပေးခဲ့တာပါVOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ကြိုင်နဲ့တက်မှာပဲဖမ်းယူနားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့ Dream People Jet တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။ဖမ်းဆီးခံရတဲ့ DVB သတင်းတောက်တူးကိုထောင်ဒဏ်အမိန့်ချလိုက်တဲ့သတင်းနဲ့ပဲစတင်ပါမယ်။ဒါဟာဆေးရနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကိုပထမဦးဆုံးထောင်ဒဏ်ချမှတ်လိုက်ခြင်းလည်းဖြစ်ပါတယ်။ပြည်မျိုးက DVB သတင်းတောက်ကိုစစ်အုပ်ချုပ်ရေးကောင်စီကထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့နှစ်ပတ်ကျော်လောက်ခေါ်ယူစစ်ဆေးခံနေရတဲ့ Voice of Myanmar ထူထောင်သူကိုလည်းပုံမှန်905ကကြီနဲ့အမှုတက်ပြီးတော့ရမန်ရယူလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကတင်ပြပေးပါမှာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးအရေးယူစစ်ဆေးရတွေလည်းအများအပြားရှိလာနေပါတယ်။ပဲခူးတိုင်းပြည်မျိုးမှာနေထိုင်တဲ့ Democratic Myanmar အတန်း DPP သတင်းဌာနကသတင်းတောက်ကိုမင်းညိုကိုပုံမှန်905ကကြီနဲ့ပြည်ထောင်အတွင်းအထူးတရားစီရင်ရေးမှာပဲမေ၁၂ရက်နေ့ညနေပိုင်းကထောင်ဒဏ်၃နှစ်ချမှတ်ခဲ့တယ်လို့သူနဲ့နှီးဆက်သူတို့က VOA ကိုအခုလိုအတည်ပြုပြောပါဗျာ
ဟုတ်တယ်ဒီပြည်ကသတင်းတော့ဆိုတာသိတဲ့အတိုင်းပေါ့နော်ဖန်ဆာရှင်းနေမတိုင်ခင်တော့ပေါ့နော်အဲ့ဒါနဲ့ပြီးတော့ဒီနေ့ကျွန်တော်မှမဟုတ်ဆိုလို့ရှိရင်ခုနှစ်ချိန်မြောက်ရုံးချိန်မှာထောင်နှင်းစီထောင်နှင်းတရားရုံးကနေပေါ့နော်ထောင်၃နှစ်ချလိုက်ပါတယ်ငါငါကကြီးနဲ့ကျွန်တော်ဆိုဆယ်နဲ့ဤထားတာဒီကိုအစီအူသွားမယ်ဆိုလို့ရှိရင်မီဒီယာကိုဒီမျိုးပေါ့နော်ကြီးကျက်လို့မရပါဘူးမီဒီယာကိုဖွင့်ပြရမယ်ဒါဟုတ်ဘလို့အုပ်ချုပ်သူတွေဒီပြည့်ပြီးဖို့လိုပါတယ်ဒီဟာမျိုးဆက်လက်ပြီးတော့သတင်းထုတ်တွေရဲ့လက်ခွင့်မရှိဘူးဆိုလို့ရှိရင်ဒီဘူဝစီကိုသွားတယ်လို့ပြောတဲ့ဥစ္စာကရက်တရန်စန္ဒလန်လို့ကျွန်တော်တို့မှတ်ချက်ပြုကြည့်ပါမယ်
။သတင်းထုတ်ကိုမင်းညိုကိုစေအုပ်ချုပ်ရေးကောင်စီက DBB သတင်းဌာနအပါအဝင်သတင်းဌာန၅ခုပိတ်သိမ်းမခံရခင်မတ်လ3ရက်နေ့ကပြည်မြို့ရွှေစံတော်ဖျားမြောက်ဘက်ဆောင်နှမ်းမှာပြုလုပ်တဲ့ចောင်းသားတပိတ်စစ်ကြောင်းမှာတွားရောက်သတင်းယူစဉ်အကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖန်စီခံရစဉ်ကဥကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နှက်ခံခဲ့ရပြီးပြည်မြို့ဒေသကုတ်ကဲမှုစစ်ဌာနချုပ်မှာ3ရက်ခန့်ဖန်စီထိန်းသိမ်းခံထားရပြီးတော့ထောင်လွှင့်တရားစီရင်ရေးအနေနဲ့9ကြိမ်မြောက်ရုံးချင်းအပြီးမှာပဲအခုလိုထောင်လွှင့်3နှစ်ကြာခံစေဖို့အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းပြီးနောက်သတင်းတော့တချို့ကိုအကြောင်းပြချက်မရှိပဲဖန်စီစစ်ဆေးတာအဲ့ဒီဖန်စီထားတဲ့သူတွေကိုမိသားစုနဲ့တွဲခွင့်မပေးပဲအမှုတက်တာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့သတင်းတွေကိုအွန်လိုင်းပေါ်မှာတင်ပြနေတဲ့ Voice of Myanmar သတင်းဌာနတည်ထောင်သူလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ကိုနေလင်းလို့သိကြတဲ့ဦးနေမျိုးလင်းနဲ့သတင်းတော့ဦးရှိုင်းအောင်တို့ကိုပြီးခဲ့တဲ့ April 28ရက်မနက်ပိုင်းကမေးမြန်းစရာရှိတယ်ဆိုပြီးခေါ်ဆောင်သွားခဲ့ပါတယ်။ညနေပိုင်းမှာပြန်ပို့ပေးမယ်ဆိုပြီးတော့အာဏာပိုင်တွေကပြောဆိုသွားပေမဲ့ခေါ်ဆောင်သွားပြီး16ရက်အကြာမေလ12ရက်မှာတော့သူတို့နှစ်ဦးကို905ကကြီးနဲ့ရုံးထုတ်ရမန်ယူပါတယ်။လာမယ့်မေလ24ရက်နေ့ကိုပြန်လည်ရုံးထုတ်ဖို့တတ်မှတ်လိုက်တယ်လို့ဦးနေမျိုးလင်းရဲ့ဇနီးက VOA ကိုပြောပါတယ်သူတို့နှစ်ဦးကိုခေါ်ယူခံရချိန်ကနေအခုချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်ရတာမရှိသလိုဘလို့ကြောင့်အခုလိုအမှုသက်အေးအေးယူခံရတယ်ဆိုတာအပအဝင်ဘာရီစစ်မေးခံရတယ်အခုလက်ရှိဘယ်မှာဖမ်းဆီးထားတယ်သူတို့အမှုကိုဘယ်မှာစစ်ဆေးသွားမလဲဆိုတာတွေကိုမိသားစုကသိခွင့်မရသလိုမေလ12ရက်ရုံးထုတ်ရမန်ယူတာကိုလည်းမိသားစုအနေနဲ့ကြိုတင်မသိရှိလိုက်ရဘူးလို့ဇနီးဖြစ်သူက VOA ကိုအခုလိုပြောပါတယ်
။မှန်ယူတယ်ပြောမလားရုံးစတင်တယ်ပြောမလားဘလို့မန်းကိုအမကလေးတေးသေးချာချာကိုစုံနှန်းလို့မရအောင်ဖြစ်နေ24ရက်နေ့ရုံးချင်းဆိုတာပဲသိတယ်။နောက်လိုက်လေးပြီးတော့လည်းရမန်ယူတာလို့ဘာမှမသိဘူးတရားရုံးကိုသွားမေးတော့လည်းတရားရုံးမှာဒီနေ့ဆိုအမတိတိကျကျတရားရုံးသွားဆောင်မယ်ဒါမှမသိလိုက်ဘူးပေါ့နော်။သူကချက်ချင်းပဲဟိုဖြစ်ပြီးတော့မှတန်းပြီးတော့ပြန်ဟိုဖြစ်သွားတာပေါ့နော်ပြန်ခေါ်ပါတယ်ဆိုပြီးတော့ပဲလို့ပဲသိရတာ။ကြားလည်းမတွေ့ရဘူးအဆက်တွေလည်းမရဘူးပေါ့နော်ဒါအချိန်ကတည်းကအခွင့်အရေးပေါ့ပြောရမယ်ဆိုလို့ရှိရင်အခုလူတယောက်ရတင်းရထိုက်တဲ့အခွင့်အရေးကတော့လုံးဝကိုမရှိကြပါဘူးနော
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းတောက်တွေကိုဖမ်းဆီးတာတွေသတင်းဌာနတွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပိုက်ဆိုင်သက်လှုပ်ဆောင်နေတာပါပြီးခဲ့တဲ့ April 25ရက်နေ့ကလည်းတန်လင်ပို့စ်ချာနဲ့ Editor ချုပ်ဟောင်းမတ်တူတူတာနဲ့သူ့သားအပါအဝင်၄ဦးကိုညဘက်မှာအေဇင်းစစ်ဖို့အတွက်ဝင်ရောက်ရှာဖွေတယ်ဆိုပြီးနေအိမ်ကိုရှာဖွေကဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဖမ်းခံရချိန်မှာအဲဇင်းမတိုင်တဲ့အတွက်ဆိုပြီးဖမ်းဆီးခံရတာဖြစ်ပေမဲ့နှစ်ရက်ကျော်ကြာစစ်ဆေးခံရပြီးနောက်မှာတော့အင်းစိန်ထောင်ကိုပို့လိုက်ပြီးတော့တပ်မတော်ကိုအကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့တရားစွဲခံလိုက်ရပါတယ်။သူတို့အမှုကိုမေ13ရက်ကြာတာပရိနေမှာရုံးချင်းအနေနဲ့ချိန်ဆထားတယ်လို့နှီးဆက်သူတို့ကအခုလိုပြောပါတယ
်။13ရက်နေ့မှာရုံးချင်းရှိတယ်ဒီနေရာနေတဲ့ဆင်းတော့ကျွန်တော်မင်းကြီးကတခြားမင်းကြီးကဘာမှမသိရသေးဘူးနဲ့ဒီကြားထဲကနေရဲစခန်းနေကျွန်တော်တို့သိရတော့905ကကြီးနေဆွဲတယ်ပဲပြောတယ်ဟုတ်ကဲ့အခုထိတော့အဲ့လောက်ပဲသိရသေးတယ်ဒီကျွန်တော်တို့တင်းစခန်းနေဆွဲတယ်ဆိုတော့တင်းစခန်းကိုမေးကြည့်ရပါတော့မေးကြည့်တော့905ကကြီးလို့အကုန်လုံးလို့ပြောတယ်သူ၄ယောက်လုံးတော့လို့ပြောတယ်စိတ်တော့မကောင်းဘူးပေါ့နော်ကျွန်တော်တို့ကဘာမှအပြစ်ရှိလို့ခံရတာမဟုတ်ဘူးဒါမတရားဖန်စီခံရတာပါလို့ပြောကြပါလေ
သူတို့တွေလည်းအခုချိန်တည်းမိသားစုနဲ့လူချင်းတွဲခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာတရင်ယူနေစဉ်တရင်နောက်တွေဖမ်းဆီးခံရတာသူတို့နေအိမ်တွေထဲဝင်ရောက်ဖမ်းဆီးတာတွေလုပ်နေတာမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့ဒီနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခြင်းခံရတဲ့တရင်နောက်80ထက်မနည်းရှိနေပါတယ်အဲ့ဒီတွေကမှအယောက်30ပြန်လည်လွတ်မြောက်လာပေမဲ့အယောက်40ကျော်ကတော့တမတော်အကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရတတကြီးဥပဒေပုံမှန်905ကကြီးနဲ့အမှုဖွင့်ကအကျဉ်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်ဆေးဖမ်းဆီးခံရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရလို့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
။
ကိုရဲမောင်ကတင်ဆက်ပေးတာပါဆက်လက်ပြီးတော့ဖာပွန်ဒေသဘက်မှာတက်မရော့ချေကုတ်စကန်နေကိုဆုံးခွာသွားတဲ့တရင်ကိုတင်ဆက်ပေးပါမယ်ကင်းပြည်နယ်ဖာပွန်ခရိုင်အတွင်းမှာမြန်မာတပ်တွေနဲ့ KNU တပ်မ5တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့မြန်မာစစ်စခန်း၄ခုကတော့ကြီးစံတဲ့လက်နက်တွေကိုထားရစ်ပြီးတော့စခန်းကဆုတ်ခွာသွားတယ်လို့ပြောပါတယ်ဒီတရင်ကို VOA သတင်းတော်မက်အီးမှာကပေးပို့ထားပါတယ
်ကင်းပြည်နယ်ဖာပွန်ခရိုင်အတွင်းကမြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့တိမှုထားနဲ့မေရထာစခန်းတစ်ခုကို KNU တပ်မ5ကတိုက်ခိုက်သိမ်းယူပြီးတဲ့နောက်နောက်ထပ်စခန်း၄ခုမှာလက်နက်နဲ့ကြီးစံတချို့ထားခဲ့ပြီးစစ်တပ်ကအခိုင်အမာခြေကုပ်ယူထားတဲ့နေရာတွေကနေဆုတ်ခွာသွားခဲ့ကြောင်း KNU တပ်မ5ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ
်ဒီလိုနဲ့တို့ဆုတ်ခွာသွားတဲ့စခန်းနဲ့ကျွန်တော်သိရတော့တော့ဒီနေပေါ်မူထားရဲ့နောက်ပြီးတော့ဒီဟိုမော်မူကျိုးစခန်းရဲ့တော်တော့အခုဥတုထားစခန်းရဲ့နောက်တစ်ခုကဟိုကိုကြကိုစခန်းပေါ့အဲ့ဒါဟိုတို့အခုတို့ဟာနဲ့တို့ဆုတ်ခွာကြတယ်လို့ကျွန်တော်တို့တင်ရရှိတာပေါ့လေဒီအနာမှာရှိတဲ့ကျွန်တော်တို့တောက်ခွင့်ကိုပြင်ပြပို့ချေရပေါ့နောက်တို့မှာအခက်ခဲညံ့ညောချောက်ဖြစ်မှာပေါ့နော်အဲ့ဒါတို့လက်နဲ့နေရတော့သူအဲ့ဒီမှာပဲတို့ဟိုခြံရခဲ့တာပေါ့ဒါပေမဲ့တို့ခရမီကြောက်နေတချို့ပဲပေါ့နော်ကြာနေဟာကတော့တို့ဖွဲ့ထားတာပြီမှာပေါ့အခုကတော့လည်းမြန်မာပြည်မှာဆက်ထားရဲဆိုတော့လည်းဟိုအကုန်လုံးတော့မသိရသေးဘူးပေါ့
မြန်မာစစ်ကောင်စီတပ်တွေနဲ့အတူနေရဲဆောင်တပ်တွေလည်း KNU ကိုထိုးစစ်ဆင်တာတွေရှိနေပြီးဖာပွန်အောက်ပိုင်းမှာနှစ်ဖက်ထိတွေ့မှုတွေရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ
်ဒီအောက်ပိုင်းမှာမရှိသေးတဲ့အပေါ်ပိုင်းကိုတော့ရောက်မလာဘူးနောက်ပြီးတော့သူတို့ကဒီ PGF ကိုပြောလို့မရသူတို့လာပြီးတော့လှုပ်ရှားတာဒါဒီဟိုစစ်တပ်နဲ့ပေါင်းပြီးတော့မှသူတို့ကလာပြီးတော့လှုပ်ရှားတာတော့ရှိတာပေါ့အဲ့အဲ့လိုမျိုးလှုပ်ရှားရင်အဖြစ်တော့အခုဒီအောက်ပိုင်းမှာလှုပ်ရှားတာထိတွေ့မှုလည်းဖြစ်တာပေါ့လေဟိုဒီနေ့ကဒီဝါတိုခိုနဲ့အဲ့တကားဦးကြမှာပေါ့အဲ့မှာဖြစ်နေဖြစ်တဲ့တကားဒါမျိုးသူတက်ကြီးလည်းမဟုတ်တာဒီဟိုစစ်တပ်ဖက်နဲ့ပေါင်းပြီးတော့မှသူတို့ဟိုလာတဲ့ပုံမှာအဲ့မှာထိတွေ့မှုရှိတာဖြစ်တယ
်မြန်မာစစ်စခန်းတွေကို KNU ကတိုက်ခိုက်တိမ့်ပိုက်ခဲ့တာနဲ့ပတ်သက်ပြီးတပ်ဖက်ကလည်းလက်တော့ပြန်တဲ့အနေနဲ့မလကုံမှာဘုံကျဲတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့တယ်လို့ဆိုပါတယ်တပ်မ5ကလည်း KNU ဗဟိုရဲ့အပြစ်ခတ်ရဲဆဲထားတဲ့မှုကိုမလိုက်နာပဲတိုက်ခိုက်နေတာဖြစ်တယ်လို့လဲစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလို KNU တပ်တွေဘက်ကလည်းစစ်တပ်ဟာ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ်ကိုအရင်ကတည်းကချိုးဖောက်ပြီးသူတို့ရဲ့တပ်မဟာတွေမှာလမ်းတွေဖောက်လုပ်ပြီးအခိုင်အမာခြေကုပ်စခန်းတွေတိုးချဲ့တိစောက်နေကြတာလို့လဲ KNU ဘက်ကပြောဆိုခဲ့ပါတယ်ရှင်
။မအီမာကပြောပြပေးသွားတာပါဆက်လက်ပြီးတော့အာစာဖွဲ့ရဲ့တိုက်ခိုက်မှုသတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားဆောက်ရဲတပ်ဖွဲ့ကိုအာစာအစွန်းရောက်ဖွဲ့ကလာရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိခဲ့ပြီးတော့အာစာဘက်ကတဦးကြာဆုံးခဲ့ပါတယ်။တိုက်ပွဲရဲ့ဆဲနဲ့ရခိုင်ပြည်နယ်မှာဒါပထမဦးဆုံးတိုက်ပွဲဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ဒီအကြောင်းသတင်းပြည်စုံကတော့ကိုသောညုံကတင်ဆက်ပေးပါမယ်
။ရခိုင်ပြည်နယ်အနောက်ပိုင်းမောင်တော်မြို့နယ်ကအောင်ချမ်းသာကြီးရွာနီးမှာရှိတဲ့နေကြားဆောက်တပ်တစ်ခုကိုအာစာအစံဖက်ဖွဲ့ကနေပြီးတော့ဒီကနေ့မနေ့ပိုင်းကလာရောက်ပစ်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ခဲ့တယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ကပြောပါတယ်။
တော်ကျန်တဲ့စီးရဟာတော့ဟိုပါဘောကျွန်တော်တို့နေဆက်မှတ်တိုင်ပေါ့နော်နေဆက်မှတ်တိုင်ဘက်မှာဒီမျိုးဟိုပါဘောနေရောရတဲ့ဘက်လုံလုံလေးပြုလို့တဲ့အချိန်မှာကတွေ့ပြီးတော့မဖြစ်တာပေါ့နော်ဖြစ်လို့ဖြစ်တာပေါ့ဟောဟောဒီတွေ့ဘူးကကျွန်တော်ဒီတော့ကတော့လိမ့်ကြပါဦးကြတော်10မိနစ်ခန့်တော့တွေ့တွေ့မဖြစ်တယ်ဆိုတော့ဟုတ
်ဒီနေ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေကြားဆောင်ရဲတူတန်ရရှိခဲ့ပြီးတော့အာစာဘက်ကတူချဆုံးခဲ့တယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနီးမှာရှိတဲ့ကြေးရွာကဒေသခံတွေကိုလည်းတော်ရဲကိုမသွားကြဘူးအာနာဝင်တွေဘက်ကမှာကြားထားတယ်လို့အောင်ချမ်းသာကြေးရွာသားတူကပြောပါတယ
်ဒီမန္တန်50တနင်္ဂနွေကြားမှာဖြစ်တယ်လို့တရင်ကြရတယ်သူကမိဝါဟို RS ဖက်ကဒီတယောက်ကြားဆုံးတယ်ပြီးလို့ရှိကျွန်တော်တို့ဒီရေဖက်ကတော့ဟိုကြားတာကြားဆုံးတာတော့မရှိဘူးဗျာဒီတန်ရာ3ခုရတယ်လို့တော့ကြားရတယ်ဗျာပြီးလို့ရှိတော့ရွာအော်ဘိုလေးဘောက်ကိုသခန်းရွာနာကိုသခန်းဘိုလေးရနေပြန်ပြီတိတ်ပြီးမှအဝေးကြီးဟိုတော်ထဲတွေပါတယ်မသွားခိုင်းနဲ့အဲ့လိုပဲပြောထားပါဗျာရွာလူတွေတိတ်ပြီးတော်ထဲတွေပါတယ်ဒီအလန်းဝေးတဲ့နေရာတွေမှာမသွားနဲ့အဲ့လိုပဲပြောထားတယ
်ရခိုင်ပြည်နယ်ရဲ့နေဆက်မျိုးတစ်ခုဖြစ်တဲ့မောင်တော်မျိုးနယ်မှာအရင်တော့ကအာစာအဖွဲ့ကနေကြားဆောင်ရဲကင်းစခန်းတွေကိုလာရောက်ပစ်ခတ်မှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အာစာအဖွဲ့နဲ့ထိတွေ့မှုတွေမရှိသလောက်နေပါသွားခဲ့ပါတယ် ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တာကြောင့်တိုင်းနယ်ချီတဲ့ဒေသခံတွေနေရာဆုတ်ခွာထွက်ပြေးနေကြရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်တုန်းကလည်းလူမျိုးရေးကင်စကတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဂျာအစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရမှာတိုင်းနယ်ချီရဲ့ရိုဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ။
ကိုသားညုံဦးကတင်ဆက်ပေးသွားတာပါ။အခုတော့အမေရိကန်ကိုရောက်လာတဲ့မြန်မာတန်ယုံဝန်ထမ်းသစ်3ဦးအကြောင်းကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီကခန့်အပ်လိုက်တဲ့တန်ယုံဝန်ထမ်းသစ်3ဦးဟာတာဝန်တွေကိုစပြီးထမ်းဆောင်မှုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကမြန်မာတန်ယုံကိုရောက်ရှိလာပြီဖြစ်ပါတယ်။ CDM အာနာပီစံရေးမှပါဝင်လို့စစ်ကောင်စီကနေရာဒူးကထုတ်ပယ်ခဲ့တဲ့တန်ယုံတတိယအတွင်းဝန်ဦးကျော်စွာထွန်းကတော့သူတို့နေရာတွေမှာအစားထိုးခန့်အပ်သူတွေရောက်လာတာဟာအမေရိကန်နဲ့မြန်မာတန်တမန်ရေးလှုပ်ထုံးအရသာဖြစ်တယ်လို့ VOA ကိုပြောပါတယ်။မိုင်းအင်ဂျင်နီယာကတော့အပြည့်စုံကိုတင်ပြပေးပါပါ
။ Washington DC မြန်မာတန်ယုံက CDM လှုပ်ရှားမှုမှာပါဝင်လို့ရာထူးကနေရက်ဆိုင်ခံလိုက်ရတဲ့ဒုတိယအတွင်းဝင်နေဖြစ်တဲ့ဒေါ်သက်ထားမြည်ဆန်းဒေါ်စုစုအောင်နဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းတို့နေရာမှာအစားထိုးခံအပ်မဲ့ဝန်ထမ်းသစ်၃ဦးဟာ American ပြည်ထောင်စုကိုဖြီးခဲ့တဲ့သတင်းပတ်အတွင်းရောက်ရှိခဲ့တဲ့အကြောင်းတတိယအတွင်းဝင်ဟောင်းဦးကျော်စွာထွန်းကပြောပါရယ်စစ်ကောင်စီကခန့်လိုက်တဲ့တန်ယုံဝန်ထမ်းသစ်၃ဦးကိုအမေရိကန်ကတန်တမန်ဗီဇာထုတ်ပေးလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့လေဦးကျော်စွာထွန်းကတန်တမန်ရေးလှုပ်ထုံးလုပ်ကြီးကိုအခုလိုပြောပြပါရယ
်ဒီသူတို့စက္ကစစစ်ကောင်စီပေါ့နော်စစ်ကောင်စီကိုအလင်းမပြည့်လို့ချင်းမပြည့်ချင်းတော့ဒိုက်တော့ပြောလို့တော့မရဘူးဗျဒိုက်သက်ဆန်တယ်လို့ပြောလို့မရဘူးပေါ့နော်အဲဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့တန်တမန်ထုံးစံရရက်စစ်ပိုကေရဟိုဘက်ကလာလျှောက်တဲ့လူကိုဒီဘက်ကလက်မခံဘူးဆိုရင်ဒီဘက်ကလှုပ်တဲ့လူကိုလည်းဟိုဘက်ကလက်ခံမှာမဟုတ်ဘူးလေအဲ့ဒီဘောတရားလေးတော့ရှိတယ်ကျွန်တော်တို့ရဲ့သံတမန်ရဲ့အသွားလာပုံစံကနှစ်မျိုးရှိတယ်လေအဓိကကျွန်တော်တို့ political post ပေါ့နော်သံတမန်ကြီး level ပေါ့အဲ့ဒါရဲ့ကျွန်တော်တို့ဒီဘက်အောက်က staff ပေါ့ other rank သံမူကြီးရဲ့အောက်ကဆပြီးတော့ကျွန်တော်တို့ဒီအောက်စီတန်ယုံစီအထက်ကကျတော့ကျွန်တော်တို့ကဒါဟို supportive ပေါ့နော် logistic postal လောက်ရရပါတယ်။ဒီအဖွဲ့တွေကိုလက်ခံခြင်းလက်မခံခြင်းဆိုတာကအာဒီစကောစီဘောကိုထောက်ခံခြင်းမထောက်ခံခြင်းတော့လုံးဝမတက်ဆိုင်ပါဘူးခင်ဗျ။တခုပဲရှိတာကကျွန်တော်မြန်မာအတိုင်းဝန်တွေပေါ်ကိုသက်ဆိုင်အရှင်နိုင်ငံရဲ့အုံမြင်မှုကိုကျွန်တော်အဓိကလောင်းမေးကြည့်ရမှာ။
အဲ့တော့လက်ရှိအနေအထားမှာအရှင်အမေရိကန်နိုင်ငံကမြန်မာတန်ယုံပေါ်ဆက်ဆံရေးအနေအထားရောဘယ်လိုရှိလဲရှင့်
။ဒါမှမဟုတ်ကျွန်တော်အနာဆက်အနာသိမ်းပြီးနောက်ပိုင်းမှာတည်းကကျွန်တော်တို့တန်ယုံက isolated ဖြစ်သွားတာပဲ။ဟိုမြစ်ပြည်စီဝေးမြစ်ပြည်ခန်းလားမြစ်ပြည်ပွဲလမ်းတစ်ပင်မှဖိတ်ကြားခံရခြင်းမရှိတော့ဘူးလေ။တန်ယုံကဖွင့်ထားတာ functioning ကဘာမှမရှိတော့ဘူး။ဂျန်နဲ့ကျွန်တော်တို့ဟိုမိခင်ရေးဌာနကို report ပို့တာလွယ်ရဂျန်နဲ့ပါလောက်ပါမှမရှိတော့ဘူး။
တကယ်တမ်းမှာတန်ယုံရဲ့အလုပ်ကတော့ဒီရောက်နေတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံသားတွေရဲ့အလုပ်ကိုဆောင်ရွက်ရတယ်။နောက်ကိုယ်နိုင်ငံသားတွေရဲ့ယုံကြည်မှုလည်းရှိရမယ်ဆိုတော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့လက်ရှိတန်ယုံအနေအထားအရဆိုရင်မြန်မာနိုင်ငံသားတွေဘက်ကကောယုံကြည်မှုရမယ်လို့ထင်လားရှင
်။အဲယုံကြည်မှုကတော့ဟိုအရင်တည်းကမြင်ခဲ့တဲ့အမြင်ရှိတဲ့အတွက်ကြောင့်အခုဆိုရင်ပူဆိုးသွားပြီပေါ့။ဘသူကမှလည်းဆက်ဆံခြင်းလိုခြင်းမရှိကြတော့ဘူး။ပြောဆိုဘလို့ထုတ်ပြန်ကြပြောလို့မှလည်းယုံကြည်လက်ခံခြင်းမရှိကြရတာတော့အကောင်လုံးနဲ့တွေ့နေကြတာပဲ
တကယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့လို့အရသာဆိုးရလက်ထဲကိုအာဏာပြန်ရပြီဆိုရင်ဥကြော်စွာထုံးတို့ကဒီတန်တမန်ဝန်ထမ်းတွေဖြစ်ဆက်သွားမလားဗာဆက်လို့မလဲရှင
်ကျွန်တော်တို့ကတော့အကောင်လုံးကတို့ NGO ဆိုးရပြန်တက်လာပြီဆိုတော့ကျွန်တော်တို့ကဆက်လက်ပြီးတော့ဆောင်ရွက်သွားမှာပါတန်တမန်နေနဲ့ပဲဆက်လက်ဆောင်ရွက်သွားမှာပါအခုလက်ရှိမှာလည်းဒါစက္ကန့်စီဘက်ကကျွန်တော်တို့ကိုချုပ်တယ်လို့ဆိုပေမဲ့လည်းကျွန်တော်တို့ရဲ့စိတ်ထဲမှာကိုယ့်ကိုယ်တဏ္ဍာမန်လို့ပဲသဘောထားပြီးတတ်မှတ်ထားရတယ်။အဲဟိုတလောကပဲကျွန်တော်တို့နိုင်ငံကြီးပြောင်းစုဝင်စီပေါ့နော်။တော်စမအောင်ကလည်းကျွန်တော်တို့ကိုယ်တဏ္ဍာမန်အဖြစ်အဆက်လက်ပြီးအတိမတ်ပြုပြီးပို့သက်ဆိုင်နိုင်ငံရေးကိုတောင်းဆိုထားတာလည်းရှိပါတယ်။
Washington DC ကမြန်မာတန်ယုံကိုရောက်ရှိလာတဲ့ဝန်ထမ်းသစ်၃ဦးမှာဒုတိယအတွင်းဝင်၂နေရာအတွက်အမျိုးသား၁ဦးအမျိုးသမီး၁ဦးနဲ့တတိယအတွင်းဝင်နေရာအတွက်အမျိုးသမီး၁ဦးဖြစ်တယ်လို့ဦးကျော်စွာထွန်းကပြောပါရယ်အခုလိုတန်ယုံဝန်ထမ်းအသစ်တွေရောက်ရှိလာတာနဲ့ပတ်သက်လို့မြန်မာတန်ယုံကတာဝန်ရှိသူတွေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမယ့်ဖြေဆိုမဲ့သူမရှိခဲ့ပါဘူးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခန့်အပ်ခဲ့တဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကတော့လက်ရှိစစ်ကောင်စီလက်ထက်မှာလဲဆက်ပြီးတာဝန်ထမ်းဆောင်နေဆဲဖြစ်ပါရယ်ရှင်
။မန်အင်ဂျင်နီယာတင်ဆက်ပေးသွားတာပါ။ အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းရပုံအပြည့်တင်ဆက်ပေးပါမယ်။စစ်တပ်ကတော့မြန်မာနိုင်ငံကိုပြည်နယ်ရေးလမ်းကြောင်းပေါ်ကိုဆွဲချသွားပြီးပြည်သူတွေဘက်ကလည်းခုခံတော်လှန်မှုဆုံးဖြတ်ထားတဲ့အခြေအနေမှာရှိနေပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံဟာကြဆုံနိုင်ငံတစ်ခုစီကိုဦးတည်နေပါတယ်။ဒီလိုအစွန်းနှစ်ဖက်ဖြစ်နေတာကိုအမေရိကန်နေနဲ့ဘယ်လိုအကောင်းဆုံးတုံ့ပြန်သင့်တယ်လဲဆိုပြီးရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကပဲတင်ဆက်ပေးတာပါတယ်။တော်လန်ရေးတော့မဟုတ်အလုံးစုံပြတ်သုံးရေးစီမြန်မာဦးတက်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့ Center for Strategic and International Studies သတင်း online မှာဖော်ပြထားတဲ့ Gregory B. Polly နဲ့ Simon Tran Hardis တို့ရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ဘုံသဘောတူညီချက်9ရက်နဲ့ပြီးဆုံးသွားခဲ့တဲ့အရှေ့တောင်အာရှထိပ်သီးဆွေးနွေးပွဲအပြီး2ရက်ကြာမှာမြန်မာစစ်အုပ်စုကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ရမှာတော့တိုင်းပြည်တည်ငြိမ်မှသာလျှင် ASEAN ရဲ့အကြံပြုချက်တွေကိုစဉ်းစားမယ်လို့မှတ်ချက်ပေးထားပါတယ်။အခြားတစ်ဖက်မှာတော့ဆန္ဒပြသူတွေပေါ်ဆက်လက်အကြမ်းဖက်ပြိုခွဲနေပြီးလက်နက်ကန်တိုင်းရင်းသားအုပ်စုတွေနဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်တဲ့။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပို့ကတော့မျောလင်းချက်အနှဲငယ်ပဲရှိရလို့ဆိုပါရတယ်။ချိတ်ချောက်မှုတွေကြားမှာပဲတိုင်းပြည်ထဲမှာလူလူအခန့်ရေးလှုပ်ရှားမှု CDM ဘန်ဝန်နဲ့ဆေးဝန်နဲ့ရဲ့ဆန့်ကျင်မှုတွေဆက်လက်ဖြစ်ပေါ်နေပြီးအာဏာသိမ်းမှုနဲ့ကိုဗစ်ကပ်ဘေးတို့ကြောင့်မြန်မာလူဦးရေရဲ့ထက်ဝက်လောက်ကိုဆင်းရဲတွေနှက်သွားစေမယ်လို့ကုလသမဂ္ဂက AP 30မှာအစီရင်ခံစာထုတ်ပြန်တာပါတယ်။မြန်မာပြည်ရဲ့တောတောင်ထူထပ်တဲ့နယ်စပ်နယ်ဖြားဒေသတွေကိုတဒါဇင်ထက်မနည်းရှိတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကထိန်းချုပ်ထားတာဖြစ်ပြီးတိုက်ပွဲအရှိန်မြင့်တက်လာတာမို့ပြည်ရရဲ့ပိုင်းအတွင်းကမြန်မာစစ်အုပ်စုရဲ့ရဟယင်ဒဇင်ကိုကချင်လွတ်မြောက်ရေးတပ် KIA ကပစ်ချလိုက်တယ်လို့ဆိုပါရယ်ထို့အတူမြန်မာစစ်တပ်နဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL တို့ရဲ့တိုက်ပွဲတွေလည်းပြင်းထန်နေပြီးလေကြောင်းတိုက်ခိုက်မှုတွေလည်းရှိနေတယ်လို့ဖော်ပြထားပါရယ်အမေရိကန်နဲ့မဟာမိတ်တိုင်းပြည်တွေကအကြမ်းဖက်မှုတွေရဲ့တံပိုးနဲ့ဒီမိုကရေစီပြန်လည်ရရှိဖို့ဆိုတဲ့ရည်ရွယ်ချက်၂ရက်နဲ့စစ်ဘိုလ်ချုပ်တွေနဲ့သူ့အတိုင်းဝိုင်းတွေကိုစီးပွားရေးပိတ်ဆို့တာတွေပြုလုပ်နေပေမဲ့လည်းစစ်အုပ်စုအနေနဲ့နောက်ဆုတ်ဖို့မရှိသလိုပြိုကွဲဖို့အရေးအောင်လည်းမတွေ့ရဘူးလို့ဆိုပါရယ်ပိတ်ဆို့မှုတွေကပြောင်းလဲပြေးနိုင်တော့မှလာပေါင်းများစွာအချိန်ယူရမယ်လို့ဆိုပါရယ်အခုတော့အချိန်တိုအတွင်းမှာပဲမြန်မာနိုင်ငံဟာပုံမိုဆင်းရဲငတ်မော့လာပြီးပုံမိုပြီးတော့အကြမ်းဖက်လာတယ်လို့ဆိုပါရယ်ဒါကြောင့်အမေရိကန်ရဲ့အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဒီမိုကရေစီပြန်လည်ဆောင်ကျဉ်းပေးဖို့ရည်ရွယ်ချက်ပန်းနိုင်ကလည်းမအောင်မြင်ဘူးလို့ဆိုပါရယ်အကြမ်းဖက်မှုတွေရပ်တန့်စေဖို့ဆိုရင်အမေရိကန်အနေနဲ့ASEAN ကြိုးစားခဲ့သလိုဆေးအုပ်စုနဲ့တွဲဆုံညှိနှိုင်းခြင်းကအကောင်းဆုံးလို့ဆိုထားပြီးဒီမိုကရေစီပြန်လည်ဆောင်ကျဉ်းပေးဖို့ဆိုရင်တော့စစ်ဘုတ်ချုပ်တွေကိုကျူးလွန်ထားသမျှပြန်လည်တာဝန်ယူစေပြီးမြို့တော်ညွန်မောင်ဆိုတာ NUG နဲ့ CDM လှုပ်ရှားမှုကိုပုံမထောက်ခံပေးရမယ်လို့ဆိုပါတယ်ထို့အတူတိုင်းရင်းသားလက်နက်ကိုင်တွေရဲ့ခုခံတော်လှန်မှုကိုလည်းဒန်းတူထားထောက်ခံပေးရမှာဖြစ်ပြီးလူမျိုးစုလိုက်အစုအဖွဲ့အကြားမဟာမိတ်ဖြစ်တွန်းမှုက Federal Democracy သစ်ကိုဆောင်ကျဉ်းပေးလာနိုင်တယ်လို့ထောက်ပြထားပါတယ်ဒီလိုမှမဟုတ်ရင်တော့အခုလိုဗိုလ်နေမြဲကြားနေမြဲအခြေအနေတွေဟာသွေးထက်တန်ရုံနဲ့စီးပွားရေးပြိုလဲပြီးကြာရှုံးနိုင်ငံတစ်ခုလည်းဖြစ်ကောင်းဖြစ်သွားနိုင်တယ်လို့ဆိုပါတယ်။အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအတွက်မြန်မာပြည်နဲ့ပတ်သက်လို့ရွေးချယ်စရာအနည်းငယ်သာရှိပေမဲ့လည်းလောလောဆယ်တော်တစ်ခုမှအဆင်မပြေသေးဘူးလို့ဆိုပါတယ်။ ASEAN ရဲ့ဂျာဝင်ဆောင်ရွက်မှုကလည်းနိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်အုပ်စုကိုအချိန်တိုအတွင်းအနည်းချင်းလောက်ပဲဂျာဝင်ပေးလို့ရတယ်ဆိုတာကိုပြသနိုင်တဲ့အနေအထားပဲရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတော့တိုင်းပြည်ကိုနှိတ်ကုတ်ရေးလမ်းကြောင်းပေါ်ကိုဆွဲချသွားပြီးမြန်မာပြည်သူတွေကလည်းခုခံတော်လှန်ရေးဘက်ကိုရွေးချယ်ထားကြပြီဖြစ်တယ်လို့ဆိုပါတယ်။အမေရိကန်အနေနဲ့အကောင်းဆုံးလုံနိုင်တာကတော့အစွန်းနှစ်ဖက်ရှိတဲ့အနက်တစ်ဖက်ကိုထောက်ပံ့တစ်ဖက်ရဲ့တရားဝင်မှုကိုပိတ်ပင်ပြီးလူသားချင်းစာနာတဲ့အကူအညီတွေကိုမိတ်ဖက်နိုင်ငံတွေနဲ့အတူပေးကမ်းသွားရုံပဲရှိတယ်ဆိုပြီးတော့စောင်းမဖို့အဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.csis.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးဒေါက်တာတန့်စော်ရဲ့ပြည်သူ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါ။ တနက်တန်ရာကြောင့်ခြေလက်အယိုးကျိုးတဲ့အခါတန်ရာကိုပတ်တီးစီးပြေုံနဲ့မလုံလောက်တော့ပဲတစ်သားကြောင်းလိုမျိုးမှာကြောတဲ့အရာတစ်ခုခံပြီးတော့တန်ရာရဲ့ခြေလက်ကိုမလှုပ်နိုင်အောင်ကြက်စီထားပေးဖို့လိုအပ်ပါတယ်လူဒုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာတန်ဆောင်ကတင်ပြပေးတာပါတယ
်ခြေလက်တွေကိုတနက်ထိမှန်ပြီးတနက်တန်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိမရှိခင်မှာဒဏ်ရာကနေသွေးထွက်များနေမလားဆိုတာကိုအရင်ဆုံးစစ်ဆေးကြည့်ရှုရမှာပါသွေးထွက်များနေတယ်ဆိုရင်သွေးထွက်တာနည်းသွားစေဖို့အတွက်အရင်ဆုံးလုံဆောင်ပေးဖို့လိုတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟိန်ထက်ကအခုလိုပြောပါတယ
်သွေးနှုန်ကျွန်ထွက်ပြီဆိုရင်တော့ချောင်းနဲ့တက်တယ်ပါခုနလိုပဲနံပါတ်1တစ်ချက်အနေနဲ့ဒဏ်ရာကိုရှင်းရှင်းလင်းလင်းမြင်ရဖို့အတွက် exposure ပေါ့နော်အပေါ်ကအုပ်ထားတဲ့အင်ကြီးတွေဘောင်းမီတွေအကုန်လုံးကိုကျွန်တော်ကချွတ်တင်ချွတ်ပဲချွတ်လို့မရရင်ညှက်တင်ရင်ညှက်နော်ညက်ပြပြီးတော့ဒဏ်ရာကိုကျွန်တော်ကရေတန့်ပေါ့နော်အကျော်စီးရေနဲ့ကျွန်တော်ကစီးမယ်ပေါ့နော်ကဲသွေးနှုတ်ကြုံထွက်သွားပြီဆိုရင်တော့ကျွန်တော်တို့ကဟိုလိုအပ်တာကဘာလဲဆိုတော့ pressure dressing ပေါ့နော်သွေးထွက်တဲ့နေရာကိုလက်နဲ့ခဏဖိဖိပြီးတော့ပတိစားအရှိပတိစားအရှိကိုကျွန်တော်တို့ကအဖျားကနေစပြီးတော့ဒဏ်ရာအပေါက်ပြည့်တဲ့အထိပြည့်တဲ့အထိသွင်းမယ်ပတိစားလုံသေးတယ်ဆိုရင်အဆုံးကတ်တစ်ခုနဲ့နောက်တစ်လေးရဲ့အဆောက်ကိုချီချီပြီးတော့ထပ်ပြီးတော့သွင်းမယ်ပတိထက်ပြီးရင်အပေါက်ကနေနည်းနည်းလေး gentle pressure ပေါ့နော်အသာလေးဖိထားမယ်3မိနစ်လောက်ပေါ့နော်အပေါ်ကနေဖိထားဖိထားပြီးလို့ရှိရင်အပေါ်ကနေပတ်တီးလေးကိုနည်းနည်းလေးချက်ချက်လေးစီးပေးမယ်ပေါ့နော
်တနက်တန်ရာကိုသွေးထွက်နေအောင်လှုပ်ဆောင်ပြီးပြီဆိုရင်ဒုတိယဆင့်အနေနဲ့အယိုးကျိုးနေတဲ့ခြေဒါမှမဟုတ်လက်ကိုမလှုပ်ရှားအောင်လှုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ
်အဲ့ဒီကျိုးနေတဲ့အယိုးရဲ့အောက်ကနေ splint ခေါ်မှာပေါ့ကျွန်တော်တို့ကအမားချောင်းတစ်ချောင်းလက်ထူပြားတစ်ချောင်းဖြင့်ဖြစ်မယ်တစ်သားချောင်းလေးတစ်ချောင်းဖြင့်ဖြစ်မယ်ဝှက်ချမ်းများလေးတစ်ချောင်းဖြင့်ဖြစ်မယ်အဲ့အလေးတစ်ခုခံပြီးတော့အဲ့အယိုးကိုလှုပ်ရှားမှုနည်းအောင်ပေါ့ကျွန်တော်ကစီးမယ်ပေါ့နော်။နောက်ပြန်ပြီးတော့စီးရမယ်။သွေးလည်ပမှုကောင်းအောင်တည်းခက်တင်းတင်းကျပ်ကျပ်စီးဖို့တော့မလိုဘူး
။အယိုးကျိုးတာတိတာထင်ရှားရင်အယိုးကျိုးမျိုးဆိုတာကိုအလွယ်တကူခွဲခြားလို့ရပြီမဲ့။အယိုးကျိုးတာတိတာထင်ရှားမှုမရှိရင်တော့ဓာတ်မှန်ရိုက်ကြည့်တဲ့အချိန်မှသာတွေ့မြင်ရလေးရှိရပါ။ဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ဟာအထိမခံနိုင်အောင်နာကျင်နေပြီးမလှုပ်နိုင်မထောက်နိုင်ဖြစ်နေရင်အယိုးကျိုးနိုင်တယ်လို့ယူဆပြီးတစ်သားကြောင့်လိုမျိုးမှာကြောတဲ့အရာတစ်ခုခံကကျက်စီးပေးထားတင်တယ်လို့ဒီမိုကရေစီကလင်းနစ်မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကပြောပါတယ်။အ
ပုံမှန်တော့အယိုးကျိုးရဆိုလို့ရှိရင်တော့ဆရာဝန်နေဆေးရုံမှာဆန်းတက်မယ်ဆိုရင်တော့ X-ray ရိုက်ကြည့်ရတော့ဘာလို့လုံးဝသိနိုင်မှာပေါ့နော်။အပြင်လူအနေနဲ့ပေါ့နော်။ကေဗီလူနာကအဲ့ဒဏ်ရာရတဲ့နေရာနားမှာပေါ့နော်။ခြေရောက်ကအရင်နာနေတယ်။မလှုပ်နိုင်တော့ဘူး။မထောက်နိုင်တော့ဘူး။အရင်လဲရောင်ကိုင်းနေမယ်ဆိုလို့ရှိရင်တော့ပေါ့နော်။အတက်နိုင်ဆုံးတော့ခြေရောက်တို့လက်တို့မလှုပ်နိုင်အောင်လို့ဘေးရနေပြီးတော့ပေါ့နော်။spring လို့ခေါ်တဲ့ကတ်ထူပြားပဲဖြစ်ဖြစ်တတားပဲဖြစ်ဖြစ်အမှတစ်ခုနဲ့ပေါ့နော်။ခြေရောက်လက်ပေါ့နော်တစ်ခုခုမလှုပ်နိုင်အောင်လို့ဒီတိုင်းညီနိုင်အောင်လို့စီးပေးထားလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေပါတယ်။ဟိုတိနိုင်လားဆိုတော့အမှန်တကယ်တော့ X-ray ရိုက်ကြည့်မှတော့ကျိုးမကျိုးတော့သိမှာပေါ့နော်။အဲ့ခါကျတော့ဒီသူဟိုဒီတိုင်းအပြင်လူနေနေရကြတော့ဒီတိုင်းဟိုလူနာကမထောက်နိုင်ဘူးလို့နာတယ်လို့ပြောလို့ရှိရင်တော့စီးပေးလိုက်ရင်တော့အကောင်ဆုံးပါရှင
်။ခြေလက်တွေမှာတနက်တန်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိစီးပေးရုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကျောတဲ့အရာတစ်ခုခံပြီးဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ကိုမလုံနိုင်အောင်ကျက်စီးပေးထားဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ဒေါက်တာတန်းစောကလူထုကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးသွားတာပါ VOA American တန်ကချာတာဘရီနဲ့မနက်ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါမှာတော့ဦးကျော်စံသာရဲ့မြမအရေးသုံးသက်ချက်ကိုကြားကြမှာဖြစ်ပါတယ်မြမနိုင်ငံမှာရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာရက်ပေါင်း100ပြည့်သွားပြီတိုင်အောင်တိုင်းပြည်ကိုမထိန်သိမ်းနိုင်သေးပါဘူးတိုင်းပြည်အခြေအနေကလည်းအတော့ကိုကျဆင်းဆိုးယူသွားခဲ့ပါပြီရှေ့မှာဘာဆက်ဖြစ်လာနိုင်မှာသလဲမြမရေးသုံးသက်သူလည်းဖြစ်တက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဒေါက်တာတင်းဆွေနဲ့ဦးကျော်စံသာကဆွေးနွေးသုံးသက်ထားပါဗျာ
။ဒေါက်တာတင်းဆွေခင်ဗျာဦးမြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းရာရပောင်းတရားပြေးခဲ့ပါပြီ။တက်လာတော့ကတော့သူတို့လွယ်လွယ်ကူကူနဲ့သူတို့လူကျင်တဲ့အတိုင်းလှုပ်လို့ရလိမ့်မယ်လို့မျိုးမှန်းခဲ့ပုံရပါတယ်။ဒါပေမဲ့ရပောင်းတရားလာကြာလာတဲ့တိုင်းပြည်ကအချိန်နဲ့ဆွေးယူတဲ့ဆွေးယူလာတဲ့စီးပွားရေးကအစပေါ်ဆရာဆိုတော့ဒီအချိန်မှာကျွန်တော်တို့ရှေ့ကိုဘယ်လိုတွက်မှန်းမလဲအဓိကအဖြစ်သုံးသပ်သူတွေကတော့ fail state or revolution ဆိုပြီးတော့ပြောကြတာတွေ့ပါတယ်ဆရာကတော့သုံးသပ်သူတက်ကြွလှုပ်ရှားသူနှစ်ခုပေါင်းပေါ့ လို့ကျွန်တော်သုံးပြပါတယ်ဆရာတက်ကြွလှုပ်ရှားသုံးသပ်သူပေါ့ဆရာဆိုဆရာအနေနဲ့ဘယ်လိုမြင်ပါလဲ Fail State Revolution ဆိုတော့ကျွန်တော်မြင်တာကတော့နှစ်ခုလုံးက Lamb on the road to Fail State on the road to Revolution ဖြစ်နေပြီလို့ထင်တာပဲခင်ဗျာဆိုတော့ဒီအထက်ကအကောင်းဆုံးအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကျွန်တော်အရင်ပြောကြအောင်ပါဆရာဆိုတော့ဒီဆရာနာချင်းစနစ်ကြဆုံးပြီးတော့ပြည်သူတွေမျှော်မှန်းတဲ့ဒီမိုကရေစီလမ်းကြောင်းကိုနည်းနည်းစမ်းစမ်းပြန်လည်ရောက်လာနိုင်မယ်အလားလားမြင်ရပါလားခင်ဗျာ
အဲဦးကျော်စံကပြောသလိုပေါ့နော်ဟိုတက်ကြွလှူရှားသူနိုင်ငံကြီးတဲ့ပါတဲ့လူတယောက်အနေနဲ့ပြောရင်ဩဒီဒီຫນွေဦးဒေါ်လာယူလို့ခေါ်တဲ့ကျွန်တော်တို့ဒီမှာပြီးမှာအခုဖြစ်ပျက်နေတဲ့ဖြစ်ပျက်ကြီးကိုအမြန်ဆုံးဆုံးသတ်ပြီးတော့ကျွန်တော်တို့ဒီလူလူတို့လိုချင်တဲ့ပတ်နိုင်ရဖို့ဟာဖြစ်နိုင်တယ်ဆိုတဲ့ပက္ခဏီကျွန်တော်တင်ပြဆွေးနွေးရမှာဖြစ်ပါတယ်နောက်တစ်ခါဟိုမညာမတာအာမနာကျွန်တော်နိုင်ငံကြီးသုံးသတ်တဲ့တော်မှကြည့်လို့ရှိရင်တော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အဖြစ်အပျက်ကိုကမ္ဘာဖြစ်ပြီးသားဒေါ်လာရေးတွေဖြစ်ပြီးသားပြောင်းလဲမှုတွေနဲ့ရှိရင်ဘယ်နိုင်ငံမှမရှိတဲ့ဟာလာဖြစ်ပျက်ပြောင်းလဲမှုကြီးဖြစ်တော့ကအဲဘယ်လိုအဆုံးသတ်မလဲဘယ်သူတွေကအနိုင်ရမလဲဆိုတာပြောဖို့အင်တာမတ်ခက်သေးတဲ့ကာလလို့ကျွန်တော်မြင်ပါတယ်ဒီရှေ့တောင်အရှေ့မှာဖြစ်ခဲ့တဲ့ကိစ္စတွေတောင်အဖရိကမှာဖြစ်ခဲ့တဲ့ကိစ္စတွေဟောနောက်ပိုင်းမှာခုနအဲမိကုန်းနဲ့ပါပါလို့ပေါ့နော်ကြာရှုံးနိုင်ငံဟာလာဒီအတုံးနှုံးရဲ့နောက်တစ်ခါ Civil War ဆိုတဲ့ပြည်တွင်းစစ်ကြီးစီးရီးယားလိုဖြစ်မဲ့စသဖြင့်ပေါ့နော်အဲသုံးသက်ချက်တွေရှိတော့အဲ့ဓာတွေနဲ့လေကျွန်တော်တို့နိုင်ငံအတော်မတူပြန်ဘူးခင်ဗျဒါကြောင့်ဘာဘယ်လိုအဆုံးသတ်ပြီးတော့ဘသူတွေကအနိုင်ရမလဲလို့ပြောဖို့အတော်ကိုအခုထိတော့ကိုအတော်ခက်သေးတယ်လို့ဟိုကျွန်တော်မြင်နေခင်ဗျတော်တော်လေးတော့ရှုပ်ထွေးတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့
ခုဒါမှအခုလောလောဆယ်မှာကြည့်ရင်ပြည်သူတွေဘက်ကစစ်တပ်ကတော့အင်မတန်တက်ကြွနေတယ်အထူးသဖြင့်လူငယ်တွေကစိတ်တက်ကြွတယ်နောက်ပြီးတော့စီးလုံးညီညွတ်မှုခရိုင်းတဲ့အားသာတယ်တိုင်းရင်းသားတွေလည်းပဲအရင်တုန်းကရွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့တလောက်ပြီးမစီးလုံးမညီညွတ်ရွေးကောက်ပွဲဆိုတာလည်းတိုက်ပွဲပဲပေါ့လေအခုကိစ္စမှာကျတော့တိုင်းရင်းသားတွေလည်းပဲတော်တော်များများတက်တက်ကြွကြစီးလုံးညီညွတ်တာတွေ့ရပါဆရာဆိုတော့ဒီအင်အားတွေကိုထက်တွေ့ရင်တော့ဒီမိုကရေစီလူလာတဲ့အင်အားစုဘက်ကအလေးသာနိုင်တဲ့အခြေအနေလို့မပြောနိုင်ဘူးလားခင်ဗျ
อ่าจนเราได้อะตบตู่เลยครับเนี่ยโหดีดีปวยยีเบรอบีเมบาเมสโฟราตะไบทาပြီးတော့အခုရနေတဲ့အကျိုးအမြတ်ပေါ့เนาะဦးကျော်စံသာပြောသလိုဒီတိုင်းသားအင်အားစုတွေနဲ့တိုင်းသားလို့အခေါ်မခံရတဲ့ဟလာပြည်မကအစုတွေအင်အားစုတွေဟာကျွန်တော်တို့လွတ်လပ်ရေးမရခင်ကရကာနီးကလေးကကွဲလာခဲ့တဲ့အကွဲပြဲတွေမှာအခုတော့စီလုံးညီညွတ်မှုစီလုံးညီညွတ်မှုဆိုရတဲ့အပြန်အလှန်နားလည်လေစားမှုအပြန်အလှန်ခံစားမှုတွေတူညီမှုဆိုတဲ့ရလဟာကျွန်တော်တို့ဘယ်လိုနည်းနဲ့မှဟလာဟိုဟိုဟိုလွယ်တဲ့ကိစ္စမဟုတ်ဘူးအဲ့ဒါကြီးကျွန်တော်တို့ရနေတယ်အဲ့လိုရခြင်းဟာအနာကအခုဟလာပြင်ပြတောင်းဆိုနေတဲ့ Federal Democracy နိုင်ငံအတွက်အလွန်ကြီးမားခိုင်နှံ့တဲ့အခြေခံကောင်းကြီးဖြစ်တယ်လို့ကျွန်တော်မြင်နေတယ်အဲ့တော့ Split အောင်ပွဲဝင်ခံမှုဆိုရလေဒီရထားပြီးသားအပြန်လာနားလည်မှုအပြန်လာလေးစားမှုအပြန်လာယုံကြည်ချစ်ခင်မှုတွေကနေဆက်သွားလို့ရှိရင်ပြည်သူလူထုကအင်အားဟာတစ်ခါကယိုယွန်းကြဆင်းလာနေတဲ့စစ်တပ်အုပ်စုဘက်ကအသာစီရနိုင်တဲ့အလွန်ကောင်းတဲ့အလေးတာမှုကြီးဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျဟုတ
်ကဲ့ဆရာဒါပေမဲ့တစ်ခါကကြည့်မယ်ဆိုရင်စစ်တပ်ကတော့လက်ထဲအင်အားရှိရတော်တော်နဲ့အလျှော်ပေးမဲ့ပုံစံတော့မတွေ့ရဘူးဆိုပြည်သူတွေကလည်းဒါကိုတုံ့ပြန်ဖို့အတွက်တချို့ကတော့လက်နက်အင်အားကိုခြံဆွဲဖို့အထောက်လာကြတာကိုလည်းတွေ့ရပါတယ်ဆရာ။ဆိုတော့ဒီလက်နက်အင်အားနှစ်ခုရှင်တဲ့နေရာမှာတော့လက်တွေ့အဖြစ်ရှင်နိုင်ရမလားခင်ဗျာ။ဒီကိစ္စကတော့နည်းနည်းမေးခွန်းထုတ်ရရှိမယ်ထင်တယ်ခင်ဗျာ
။ Okay အဲဒီမေးခွန်းကိုလည်းကျွန်တော်ဟိုအမှန်တရားနဲ့ဖြေပါမယ်။စစ်တပ်ဟာဟလာရေဘူးပေါက်တာမလို့ခြင်းဘူးရေပါတာလို့ခြင်းနဲ့ဆိုရလူစားပေါ့နော်ဆိုတော့ तू ကမရရအောင်လုပ်မယ်မရတဲ့ညီနဲ့ဘလောက်နံမဲ့ပြည့်ပဲဘလောက်ဆိုးဆိုးစသဖြင့်ပေါ့နော် तू လိုရင်သာရအောင်လုပ်ဖို့အတွက်ဝမ်းမလေးတဲ့ဟလာစစ်တပ်ဟုတ်စုဖြစ်တဖက်ပေါ့နော်နောက်တစ်ခါလက်နက်ကင်နီးနဲ့ရောရရလက်နက်တီနဲ့ရောခုခံတော်လှန်လို့ရဆိုတဲ့စစ်တပ်ကရှင်းရှင်းပြောတော့ကျွန်တော်တစ်ခါဆွေးနွေးသလိုပေါ့နော်စစ်တပ်ရဲ့အာသာချက်ကစစ်တပ်ကြီးဖြစ်တယ်။ကျွန်တော်တို့ကအဲ့ဒီသူ့အာသာချက်ကိုသွားပြီး challenge လုပ်ရတဲ့ဘဝ။အဲ့တော့ challenge လုပ်တဲ့လူအဲ့လိုဖြစ်တဲ့တော့ခင်ဗျားတို့ကျွန်တော်တို့ဘက်ကတော့သူတို့စိတ်အင်အားကြီးကိုမရှင်းနိုင်ဘူးလို့ပြောလို့လေကျွန်တော်တော့မဖြစ်တဲ့ဘဝ။ဘာကြောင့်လဲဆိုတော့ရွေးချယ်စရာလည်းမရှိတော့ဘူးခင်ဗျာ။သူရှင်ပြိုင်မှုနည်းတွေဟ lambda ထွက်တဲ့နေ့ဒီအမျိုးမျိုးပေါ့နော်နီးပေါင်းစုံနဲ့လှုပ်ပြီးနောက်ဆုံးဒီနီးကြံတဲ့ဒီနီးလှုပ်ကြတဲ့ဟာဒါကိုဟိုလှုပ်တဲ့လူကိုကျွန်တော်အပြစ်ပြောလို့မရဘူးခင်ဗျားတို့ဟိုဟိုစစ်ဒီတော့လေးသိန်းငါးသိန်းတော့ရှင်လို့မရဘူးလို့ပြောလို့လည်းမဖြစ်ဘူးဘာကြောင့်လဲဆိုတော့ဒါဘယ်သူမှတားလို့မရတဲ့ကိစ္စဖြစ်တဲ့အတွက်ဒီနီးရောခုနကျွန်တော်တို့အကြမ်းမဖက်နီးပျော့ပျော့ဟုတ်လားတခြားနီးတွေနဲ့နှစ်ခုပေါ့နော်နှစ်ခုတော့မဟုတ်ဘူးညာမှနီးရဆော့စုံနေအဲ့ဒါနဲ့ပေါင်းပြီးပြည်သူလူထုဘက်ကဆောင်ရွက်ကြတယ်ဆိုတာကိုကျွန်တော်အပြစ်မမြင်ဘူးမဆောင်ရွက်ပါလို့လည်းမပြောသင့်ဘူးဒီဟာကိုအားပေးနိုင်တဲ့လူတွေကအားပေးသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာလက်နက်ကန်ကြီးပြောတော့
ဒီညမှာတချို့ဟာပြပအင်အားကိုညှို့ကူးတဲ့မျှော်လင့်တဲ့အဆန်တွေလည်းကြားပါတယ်သူတို့ရောဆရာပါပြောလို့ပါလဲ
အဲပြပအကြောင်းကတော့ခုရက်တရားအကြမှာအများစုပြည်သူလူတွေပေါ့နော်ဟိုနိုင်ငံကြီးတုံးသက်တဲ့ပြည်ပေးချိတ်ထားပြီးတော့တော့နေတဲ့လူတွေတောင်မှနိုင်ငံတကာဆိုတဲ့ကိစ္စကိုရေးရဲလဲသဘောပေါက်လာကြပြီဖြစ်တဲ့အတွက်လွန်ခဲ့တဲ့ရက်90ရက်85လောက်ကမျှော်လင့်ချက်မျိုးတော့နိုင်ငံတကာကိုဘယ်သူမှမမျှော်လင့်ကြတော့ဘူးလို့ကျွန်တော်မြင်တယ်အဲ့တော့မြို့မနေပဲကိုယ့်အကူလောက်ရမယ်ဆိုတော့အဲဆုံးဖြတ်ချက်နဲ့ခုဆောင်ရွက်နေကြတယ်လို့မြင်ပါတယ်ဒီချိန်ထဲမှာနိုင်ငံတကာရဲ့အကန့်အသတ်ကြီးမှုကိုဘယ်လိုကျော်လွှားမလဲဆိုတာလဲစူးစမ်းဆောင်ရွက်နေကြတယ်ဟုတ်ကဲ
့ဟုတ်ကဲ့ဒီရမှာနိုင်ငံတကာနဲ့ပတ်သက်ပြီးခက်တိုးတို့တခုထပ်ပြီးမေးကြပါတယ်မကြခင်ပဲအာဆီယံအကြီးအကဲတွေပေါ့ခင်ဗျာအာဆီယံလက်ရှိဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအဖွဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုသွားမယ်ဘူဂျုံမူကြီးမြောင်းလာနဲ့တွေ့မယ်ဘာညာသတင်းထွက်ပါတယ်ဘလောက်မျောလင်းနိုင်ပါသလဲ
တဲ့တဲ့ပုံမလင်းလင်းပြောရရင်မျောလင်းချက်သိမ့်ရှိဘူးလို့ကျွန်တော်မြင်ပါတယ်ပြည်သူလူထုတချို့သုံးသပ်သလိုအချိန်ဆွဲမှုပြူဟာတစ်ခုလို့လည်းပြောတဲ့ဟာကိုကျွန်တော်ညင်းလို့မရဘူးအဲ့တော့ဒီအချိန်မှာတွေ့ဆုံဆွေးနွေးရေးပဲဖြစ်ဖြစ်ဟလားစကားပြောရေးပဲဖြစ်ဖြစ်ဆိုတဲ့ကိစ္စကိုပြည်သူလူထုကဒီနေ့အမတမနာခားတဲ့ကာလဖြစ်တယ်ဒီချိန်ထဲမှာအာဆီယံရဲ့နောက်မှာကုလသမဂ္ဂရော EU ကရောဟိုအမေရိကကြီးပေါ့ဘုံပေါ့နော်ဟိုနောက်ကနေကြောတော့နောက်ကအထူးသဖြင့်တော့တရုတ်နိုင်ငံကဟိုသူကတော့ဟိုကြောတော့နောက်ကဟိုပေါ်ကကျိုးဆွဲတာပေါ့နော်ဖြစ်နေတော့ကအာကျွန်တော်မြင်နေတကယ်တမ်းသာတွေ့ဆုံဆွေးနွေးမှုအာဆီယံရဲ့ဆီဆော့မှုရဖြစ်လာရင်လေကျွန်တော်တို့တားလို့ရမှာမဟုတ်ဘူးဟိုခြေလမ်းသေးသေးလေးတခုတော့ရှေ့ရောက်အောင်ရောက်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလိုအခင်းကျင်းမှာအခုရပောင်းတရားပြစ်လာတဲ့ခါမှာအာသွေးထွက်သံရိုးဖြစ်တာအဆက်ဆွန်သွားရတဲ့လူတွေထိခိုက်ဒဏ်ရတဲ့လူတွေအင်မတန်ကြီးကွဲရင်သာစရာကောင်းတဲ့ဖြစ်ရပ်တွေလည်းတွေ့ရပါတယ်တချိန်ထဲမှာပဲပြည်သူတွေဟာစီးပွားရေးကျန်းမာရေးလူမှုရေးအဖက်ဖက်ကကြာရှုံးလာနေတဲ့အတွက်သူတို့ရဲ့ဒုက္ခကလည်းတဖြည်းဖြည်းတဖြည်းသိကြီးမားလာနေပါတယ်တချို့ဆိုရင်အငတ်ဘေးတောင်ဆိုင်မယ်လို့ခံမှန်းတဲ့အထိပြောလာကြတာလည်းတွေ့ရပါတယ်ဆိုတော့ဒီလိုအကြက်တွေကပြည်သူတွေကဘယ်လောက်ထိကြမ်းကြမ်းခံနိုင်မလဲအဲ့ဒါလည်းပဲစဉ်းစားရဖြစ်မယ်လို့ထင်ပါတယ်ဘယ်လိုယူဆပါလဲခင်ဗျာဟု
တ်ကဲ့အမ်တမစိတ်မကောင်းစရာတွေကျွန်တော်တို့ပြောတာတဲ့ပြည်သူလူထုခံစားရတဲ့လူတွေကကိုယ်တိုင်သိကြပါလေအဲ့တော့တန်းဒီဟာတကယ်ကိုချွတ်ချုံကြရောမကဟိုးသောက်သူငုံမြောကြမယ်ဆိုတာလေကျွန်တော်ညင်းလို့မရဘူးသို့တော်လည်းကျွန်တော်ဟိုလုံးဝနဲ့နှစ်ပေါင်း90ဝန်းကျင်နှစ်တော့နောက်နောက်နေ့100လောက်ဒီပေါ်သုံးသက်ရင်ကျွန်တော်နိုင်ငံကအင်တာမှဆင်းရဲနွမ်ပါတဲ့ဘဝကနေရှောင်လန်းလာခဲ့ရတယ်မရှိရှိတာလေးနဲ့ရောင်ရဲပြီးတော့အာမြေကြီးရှင်တစ်ပင်ဆိုင်စားတဲ့ဟိုအတွေ့အကြုံပေါ့ဟိုဟိုစေအောင်စုကတော့သူမိတ်ဆွေနဲ့နိုင်ငံလောက်ရှိရင်သူတို့ဆန့်ရှင်းမကြောက်ဘူးပြောသလိုပြည်သူလူထုကလည်းအမေကြီးရှင်ကိုစားကြအစံကြီးပြည့်ပဲကြီးပြည့်ဆိုင်စားမယ်အသီးရွက်ပြည့်ဆိုင်စားမယ်ဆိုတဲ့ဘဝကိုရင်းကျက်ခဲ့ပြီးသားဖြစ်တော့အငတ်ဘေးကိုလည်းလူလူကစဉ့်ညံ့ခံကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အတမတ်စိတ်ကောင်းစရာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကျွန်တော်မြင်တာကတော့ဟိုအဲ့လိုဟိုလားစားကြမရှိလို့ဆိုတာ88တော့စမ်းတော့မရှိဘောနော်အဲ့ရအောင်ကြောက်ပေါက်ကွဲမှုကြီးအကြီးကျယ်ဖြစ်တယ်လို့အခုကတော့အဲ့ဒီလိုမဖြစ်ဖယ်နေပြည်သူလူထုဟာဒီဆင်းရဲမွေးတမှုဓာတ်ကိုကြံ့ညာခံကြလိမ့်မယ်။ပညာရေးအလားရက်တက်မှုကြီးဓာတ်ကိုလည်းအန်ကျိပြီးခံကြလိမ့်မယ်။ဆိုတော့ဟိုကျွန်တော်မြင်တဲ့ဓာရီ DPR တွေကြောင့်တော့ပြည်သူလူထုကလက်လျှော့ပြီးတော့ကျွန်တော်တို့ကြောက်ပါပြီးတော့ပြောမယ်လို့တော့ကျွန်တော်လုံးဝမထင်ပါဘူးခင်ဗျာ။ဟုတ်ကဲ့။
ဥကြောကြောင့်သာဆွေးနွေးတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ပါခင်ဗျာ။အခုတော့အားကစားကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။တပတ်တွင်အားကစားစီစဉ်မှာ2022ကာတာကမ္ဘာဖလားဘောလုံးပွဲအားကစားသမားဘီကင်ရေးအစီအစဉ်တွေပါဝင်ကမ္ဘာဘောလုံးလောကအားကစားသမားငားရမ်းမှုအကြောင်းတွေနဲ့ World Fargo PDA ကောက်တီးပြိုင်ပွဲအကြောင်းသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးတာပါတယ်။
ဒုဗ္ဗာဗီယိုရဲ့အားကစားကဏ္ဍမှာတော့2022ကမ္ဘာဖလားမှာကစားသမားတွေဥကောင်းနဲ့အုံနောက်ထိခိုက်မှုအနေရကိုကာကွယ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလှုပ်ဆောင်နေတဲ့အကြောင်း Manchester United နဲ့ PSG အသင်းတွေကသူတို့ရဲ့အဓိကကစားသမားတွေကိုစာချုပ်တက်တန်တိုးလိုက်တဲ့အကြောင်းအပါအဝင်မြောက်လန်ကဂေါတီးကစားသမား Michael Ryan သုံးနှစ်အကြာမှာပထမဆုံးကြိမ်ချန်ပီယံဆုဖလားပြန်ရလိုက်တဲ့အကြောင်းစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ။လာမယ့်2022ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့ဘောလုံးသမားတွေခေါင်းဆောင်ပြီးတော့ဥကောင်းထိခိုက်မှုရှိမရှိဆိုတာကိုစောင့်ကြည့်တာတွေလုပ်သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကအတည်ပြုပြောလိုက်ပါတယ်။ကစားသမားတွေခေါင်းချင်းတိုက်မိတာဖြစ်ဖြစ်ဒါမှမဟုတ်ခေါင်းကိုတခြားတစ်ခုနဲ့စောင့်မိတာဖြစ်ဖြစ်အဲ့လိုစောင့်မိတာကနေခေါင်းထိခိုက်ဒဏ်ရာရပြီးတော့အုံနောက်ထိခိုက်မှုရှိမရှိဆိုတာကိုသိနိုင်ဖို့အတွက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ကစားသမားတွေအုံနောက်ထိခိုက်နိုင်ခြင်းရှိမရှိဆိုတာကိုကြွညင်သူတွေကပွဲကြည့်စင်ပေါ်ကနေစောင့်ကြည့်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ဆေးပတ်ဆိုင်ရာညွှန်ကြားရေးမှူး Andrew Messi ကပြောပါတယ
် Often in football matches you miss these you have people walking in front of you even if you sit in the front row you've got
ဘောလုံးပွဲတွေမှာမကြကနာဆိုလို့ဒါမျိုးတွေကိုလွတ်သွားလို့ရှိပါတယ်ကိုကရှေ့ဆုံးမှာထိုင်နေတောင်မှရှေ့ကလူဖြတ်လျှောက်သွားတာတွေရှိတယ်နောက်နီးပြားတွေအခုတိုင်းနေသွေးပူလို့တဲ့ကစားသမားတွေနဲ့ဆိုတော့လွတ်သွားဖို့လွယ်ပါတယ်2013မှာကွင်းဘေးကနေပြန်ကြည့်နိုင်တဲ့ဗီဒီယိုကျွန်တော်လုပ်ခဲ့ပြီးအခုဆိုအမှတ်ပေးပွဲတွေတော်တော်များများမှာရှိနေပါပြီဆိုတော့ဆရာဝန်အနေနဲ့ဒါကိုကြည့်ပြီးတော့အုံနောက်ထိခိုက်နိုင်ခြင်းရှိတဲ့ဒဏ်ရာဟုတ်မဟုတ်ဆိုတာကိုချက်ချင်းဆုံးမြတ်နိုင်ပါတယ်အဲ့ဒီတော့ FIFA ရဲ့ပြိုင်ပွဲတွေအားလုံးအဲ့ဒီလိုဗီဒီယိုတွေပြန်သွားကြည့်နိုင်မှာဖြစ်ပြီးပြိုင်ပွဲတွေအားလုံးလည်းပွဲကြည့်စဉ်တွေမှာအုံနောက်ကိုထိခိုက်မှုရှိမရှိဆိုတာကိုကြည့်နိုင်ဖို့ထားသွားမှာဖြစ်ပါတယ်အဲ့ဒီကနေလိုအပ်ရင်အတင်းသားတွေထိုင်နေထိုင်ကုန်တွေကိုလှမ်းပြောသွားမှာဖြစ်ပါတယ်အဲ့လိုဆိုရင်အများကြီးအန္တရာယ်ကင်းသွားနိုင်ပါတယ
်အမေရိကန်မျိုးသားဘောလုံးပွဲတွေမှာတော့2012ကတည်းကဒါကိုစတင်အသုံးပြုလာခဲ့တာဖြစ်ပြီးတော့ရော့ဂ်ဘီပွဲတွေကတော့2018မှာလောက်ကတည်းကလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာယောဘဘောလုံးပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့ဂျာမနီမှာတော့ဘိုင်မြူးနစ်အသင်းကဘွန်ဒစ်လီဂါချန်ပီယံဖြစ်သွားပါတယ်။ဇနီးနီးကဘိုင်ယန်နဲ့မွန်ချင်ကလပ်ဘတ်တို့ကစားကြတာမှဘိုင်ယန်က6-9ဂိုးမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။အခုလိုနိုင်ရပြီးချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူးနစ်အသင်းဟာဘွန်ဒစ်လီဂါမပေးချန်ပီယံဆုကို6နှစ်သက်တမ်းရသွားတာဖြစ်သလိုစုစုပေါင်း32ကြိမ်နဲ့ဂျာမနီမှာအများဆုံးရရှိတဲ့အသင်းအဖြစ်နဲ့လဲစံချိန်တင်လိုက်ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil တိုက်စစ်မှု Neymar ဟာ PSG အသင်းနဲ့စာချုပ်တက်တန်းတိုးလိုက်ပါပြီ Neymar ဟာ PSG အသင်းနဲ့နောက်ထပ်3နှစ်စာချုပ်တက်တန်းတိုးလိုက်တာဖြစ်ပြီးတော့ဒါကြောင့်သူဟာ PSG အသင်းမှာလာမဲ့2025ခုနှစ်အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ် Neymar ကတော့ PSG နဲ့ Paris မှာသူပျော်တဲ့အတွက်အခုလိုအသင်းနဲ့တက်တန်းတိုးလိုက်တာဖြစ်တယ်လို့ပြောပါတယ် Neymar ဟာ2019ခုနှစ်က Barcelona ကနေ PSG အသင်းကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ကြီးဆလမောင်196တန်းနဲ့ပြောင်းရွှေ့လာခဲ့တာဖြစ်ပါတယ်။ PSG အသင်းဟာပြင်သစ်တိုက်စစ်မှုအမ်ဘာပေကိုလည်းတက်တန်းတိုးနိုင်ဖို့မျှော်လင့်နေပါတယ်။ဒါပေမဲ့ Real Madrid အသင်းကအမ်ဘာပေကိုခေါ်ဖို့အတွက်သတင်းတွေထွက်နေသလိုအမ်ဘာပေကိုယ်တိုင်ကလည်းအသင်းပြောင်းနေတယ်ဆိုတော့အသံတွေထွက်နေရကြောင်းသူ့နေရာမှာ Liverpool ကဆာလာနဲ့စားထိုးသွားဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။PSG အသင်းကနေမာကိုစာချုပ်တက်တန်းတိုးလိုက်တဲ့ချိန်ထဲမှာပဲ Manchester United အသင်းကလည်းဥရုဂွေးတိုက်စစ်မှု Edison Cavani နဲ့စာချုပ်တက်တန်းတနစ်ထပ်တိုးလိုက်ပါပြီ။ Cavani ဟာ Man U မှာနောက်တနစ်နေဖို့သဘောတူလိုက်တဲ့အတွက်လာမယ့်ဘောလုံးရာသီတရာသီ Man U အသင်းနဲ့အတူဆက်ပြီးတော့ရှိသွားမှာပါ။ Cavani ဟာအသက်34နှစ်ရှိဖြစ်ပေမဲ့လည်း Manchester United အသင်းအတွက်ဒီနေ့ဘောလုံးရာသီမှာ15ဂိုးသွင်းပေးထားပြီးတော့နောက်ဆုံး9ပွဲမှာလည်း8ဂိုးသွင်းထားတာပါ။ဒါကြောင့်မန်ယူနီးပြဆိုးရှားရောအသင်းကပါသူ့ကိုတက်တန်းတိုးနေတာဖြစ်ပြီးတော့ကဗာနီကိုယ်တိုင်ကလည်းသူ့အနေနဲ့ အသင်းနဲ့အတူဒီထက်ပိုပြီးတော့ကြီးမားတဲ့အောင်မြင်မှုတွေရနိုင်တယ်ဆိုတော့ကိုသိတယ်ဆိုပြီးတော့ပြောပါရယ်ကဗာနီကိုအာဂျင်တီးနားနိုင်ငံဘိုကာဂျူနီယားစ်အသင်းကလည်းနှစ်နှစ်စာချုပ်ချုပ်ဆိုခြင်းတယ်လို့သတင်းတွေထွက်ပေါ်နေပြီးမဲ့လည်းအခုလိုမန်ယူနဲ့နောက်တစ်နှစ်သက်တမ်းတိုးလိုက်တဲ့အတွက်သူဟာဥရောပမှာနောက်ထပ်တစ်နှစ်ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာတင်နစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့မက်ဒရစ်အိုပန်တင်နစ်ပြိုင်ပွဲအမျိုးသားတူးချင်းဖိုင်နယ်မှာဂျမနီနိုင်ငံကအလိုက်ဇန်ဒါဇာရက်ကအီတလီကမာတီယိုဘရာဒီနီကို 6-6-6-3 နဲ့အနိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဒါဟာသူ့အတွက်တော့မက်ဒရစ်အိုပန်ကိုဒုတိယအကြိမ်အနိုင်ရတာဖြစ်ပါတယ်။ဇာရက်ဟာဒီနေ့မှနဒောင်းနဲ့ဒေါမနစ်တီးမ်တို့ကိုလည်းအနိုင်ရခဲ့တာကြောင့်လာမယ့်ပြင်သစ်အိုပန်ပြိုင်ပွဲမှာပိုဆွဲဖို့အလားအလာကောင်းတွေရှိလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။မြန်မာပြည်ဘက်မှာတော့ Belarus နိုင်ငံသူ Sabalenka ကပူဆွဲသွားပါတယ်။ Sabalenka နဲ့ကမ္ဘာစစ်တဲ့ Ashley Birdie တို့စနေနေ့ကကစားကြတာမှာ Sabalenka က 6-3-3-6-6-4 နဲ့အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာ။ကောက်တီးပြိုင်ပွဲတွေဘက်မှာတော့ American နိုင်ငံမြောက် Carolina ပြည်နယ်မှာလုပ်တဲ့ Wells Fargo ပြိုင်ပွဲမှာမြောက် Ireland နိုင်ငံသား Rory McIlroy အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲမှာ McIlroy ဟာတက်မရိုက်ချက်ထက်ဆယ်ချက်ရှော့ရိုက်ပြီးတော့ Mexico က Answer ကိုတစ်ချက်အသာနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒါဟာ McIlroy အတွက်တော့2019နောက်ပိုင်းပထမဆုံးအကြိမ်ပြန်ပြီးတော့ Superlar ရရှိတာဖြစ်ပြီးတော့ Wolfsburg ကိုပြိုင်ပွဲကိုလည်းတတိယအကြိမ်ပိုဆွဲတာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါကြာ။
ကိုရနိုင်တင်ဆက်တဲ့အားစားကဏ္ဍကိုနားဆင်ခဲ့တာပါ VOA American တန်ကချက်သဘရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်တဲ့အခုတနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနှုန်းမီတာ20 25 32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆရာနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဖူးနေ့ကပြောကြားလိုက်ပါတယ်။ Washington DC မှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသားဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးဘလင်ကန်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။ဗုဒ္ဓဘုနေ့ကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC ဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းသားဒေသတွေမှာမကြသေးခင်ကစလို့လက်နက်ကိုင်ပဋိပက္ခတွေတကြော့ပြန်ဖြစ်ပွားရာကထောင်နဲ့ချီတဲ့ဒေသခံတွေနေရဲစွန့်ခွာထွက်ပြေးနေရပြီးအကူအညီအထောက်ပံ့တွေပေးအပ်ဖို့လည်းခက်ခဲနေတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဒါမကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းကြားတိုက်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်နေကြတယ်လို့လည်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရက်ကပြောပါတယ်။မြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သက်ချက်တွေကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကဝါရင့်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။Washington DC အခြေစိုက်နာမည်ကြီးသတင်းစာနယ်ဇင်းအဖွဲ့တွေဖြစ်တဲ့ National Press Club NPC နဲ့ National Press Club သတင်းစာနယ်ဇင်း Institute တို့ရဲ့ခေါင်းဆောင်တွေကနေဗုဒ္ဓဖူးနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့ဖော်ပြထားတာဖြစ်ပါတယ်။ဒီတော့တွင်ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းထိုင်းနိုင်ငံမှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာဘက်ကိုပြန်မပို့ရေးထိုင်းဝန်ကြီးချုပ်ပရာရွတ်ချန်ဝူချာအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့ကုလသမဂ္ဂအနေနဲ့ဂျာဝင်ဆောင်ရွက်ဖို့သက်ဆိုင်ရာကုလအထူးကိုယ်စားလှယ်3ဦးကိုလည်း RSF ကတိုက်တွန်းထားပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်အင်ဂျင်နိုင်ကပြောပြပေးခဲ့တာပါဒီကိစ္စနဲ့အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တာက VOA American တန်ဖြစ်ပါတယ်ဒီကိစ္စနဲ့အစီအစဉ်တွေကိုမနေ့6နိုင်ရင်ကနေ9နိုင်အထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါ VOA American တန်ကနောက်6နိုင်ငံကနေ9နိုင်ငံထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်
This program has come to you from the Voice of America.